Welcome to the Voice of America in Burmese.
မင်္ဂလာရှိတဲ့မဟာတကြံတက်နေညချမ်းဖြစ်ပါစေရှင်2018ခုနှစ်ဧပြီလ16ရက်တနင်္လာနေ့ညပဲ VOA စီစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီ။လိုင်းဒိုမီတာ2532နဲ့51ပြင်လိုင်းလက်မီတာ190နဲ့ VOA Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းနားဆင်နိုင်ပါတယ်ရှင်။ကျမခွာညိုပါခုညပိုင်းစီစဉ်တွေတာဝန်ယူပါမယ်ရှင
်မင်္ဂလာပေါင်းနဲ့ပြည့်စုံတဲ့နှစ်ကူးအခါသမယဖြစ်ကြပါစေရှင်ကျမသိန်းကြီးထိုက်ပါဆီးရီးယားနိုင်ငံကအမေရိကန်တပ်ဖွဲ့တွေကိုသမ္မတဒေါ်နယ်ထရန့်ကအ мян ဆုံးပြန်လည်ရုပ်သိမ်းလိုနေတယ်လို့အင်ဂျီရောကပြောဆိုလိုက်ပါတယ်ရိုဟင်ဂျာမိသားစုတစ်ခုထားနေပြန်လာတယ်ဆိုတော့မြန်မာဆိုရရဲ့ထုတ်ပြန်ချက်အပေါ်ဘင်္ဂလားဒေ့ရှ်ဘက်ကကန့်ကွက်ပါတယ်ဒီသတင်းနေနဲ့အတူထိတ်တန့်ရောက်သတင်းတွေကိုတော့ကိုညံဝင်းအောင်နဲ့အတူကြီးညာပါမယ်ရှင်
အခုညဆက်ပြီးနားဆင်ရမယ့်သတင်းလွှာတွေထဲမှာဒီကနေ့မဟာတကြံအတက်နေမှာပြည်ရဲကတကြံတကြံအဖွဲ့တုံဖွဲ့ကိုတန်ချက်ထိုးခွင်းပိတ်ပင်လိုက်တာပါကြောင့်ပါလေ
ကျွန်တော်တို့တန်ချက်ဒီမှာတိုင်းပြည်မှာဆန်းစားနေရအမှန်တရားတွေကိုပဲကျွန်တော်ကရေးထားတာဖြစ်တယ်ဒီအမှန်တရားတွေကိုနားမထောင်နိုင်ဘူးဆိုရင်တော့ပါနေလို့ပဲဖြစ်ပါလိမ့်မယ်
ကွန်မင်းသွေးတဲ့ပြပြချင်တဲ့အတူနားဆရာမှာဖြစ်တယ်လို့စကိုင်းတိုင်းကပထမဆုံးကျင်းပတဲ့ချင်းတွင်းမြစ်ဘေးကတကြံပွဲတော်အကြောင်းကိုလည်းထုတ်လွှင့်ပေးသွားမှာပါရှင်။အဲဒီနောက်နိုင်ငံတကာသတင်းလွှာတစ်ပုဒ်မှာတော့အမေရိကန်နဲ့တရုတ်နှစ်နိုင်ငံကြားကုန်သွယ်ရေးတင်းမာမှုတွေမြန်မာနေပြီးအခွန်တိုးကောက်မဲ့အရေးအခြေတွေကြောင့်အမေရိကန်လယ်သမားတွေဝင်ငွေထိခိုက်မှုကိုစိုးရိမ်နေကြတဲ့အကြောင်းကိုလည်းနားဆင်ကြရမှာပါရှင်။အဲဒီနောက်တကြံတေးလက်ဆောင်တစ်ပုဒ်ကိုလည်းထုတ်လွှင့်ပေးဖို့ရှိပါတယ်။အခုရင်ဆုံးတော့တနင်္လာနေ့ညပိုင်းထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမတ်တင်ကြီးထိုင်တဲ့ကိုညာဝေအောင်တို့ကပြောပြပေးပါမယ်ရှင
်ဆီးရီးယားကအမေရိကန်တပ်ဖွဲ့တွေရုပ်သိမ်းကြီးသမ္မတထရန့်ဘက်ကပိုင်းဖြတ်ထားစေဖြစ်တယ်လို့အင်ဂျီရောကပြောဆိုပါတယ်ဆီးရီးယားမှာအမေရိကန်တပ်တွေဆက်လက်ချထားဖို့သမ္မတထရန့်ကိုစီယုံပြောဆိုထားတယ်ဆိုပြီးပြင်သစ်သမ္မတအီမန်နျူအယ်မက်ခရွန်ကပြောဆိုလိုက်ပြီးအမေရိကန်သမ္မတအင်ဂျီရောကအခုလိုထုတ်ပြန်တာဖြစ်ပါတယ်ဆီးရီးယားဆိုင်ရာအမေရိကန်မစ်ရှင်မှာအပြောင်းအလဲမရှိတဲ့အကြောင်းအမေရိကန်တပ်တွေအ мян ဆုံးပြန်လည်ရုပ်သိမ်းလိုကြောင်းသမ္မတအနေနဲ့ရှင်းရှင်းလင်းလင်းရှိထားပြီးဖြစ်ကြောင်းအင်ဂျီရောပြောခွင့်ရဆာရာဟက်ကဘီဆန်ဒါစ်ကမနေ့တနင်္ဂနွေနေ့နှောင်းပိုင်းကြေညာချက်မှာပြောဆိုထားပါတယ်အမေရိကန်တို့အနေနဲ့အစ္စလာမ်မစ်အစွန်ရောက် IS စစ်သွေးချော်အဖွဲ့ကိုလုံးဝချေမှုန်းပြီးပြန်လည်ဥမော်မလာရေးကျူတင်ကာကွယ်ဖို့ဆောင်ရွက်လိုတာဖြစ်တယ်လို့လည်းထပ်လောင်းပြောပါတယ်မနေ့တနင်္ဂနွေနေ့အစောပိုင်းမှာပြင်သစ်သမ္မတမက်ခရွန်ကဆီးရီးယားကနေအမေရိကန်တပ်ဖွဲ့တွေပြန်ရုပ်သိမ်းမယ်ဆိုတာကိုလွန်ခဲ့တဲ့ဆယ်ရက်တုန်းကသမ္မတထရန့်ကပြောဆိုခဲ့တဲ့အကြောင်းဆီးရီးယားမှာအမေရိကန်တပ်တွေရေရှည်ဆက်ပြီးချထားဖို့လိုအပ်တယ်ဆိုတာကိုသမ္မတထရန့်ကိုစီယုံပြောဆိုထားကြောင်းပြင်သစ်နိုင်ငံ BFM ရုပ်သံကိုပြောဆိုခဲ့တာပါဒါပေမဲ့ဒီကနေ့တနင်္လာနေ့မှာတော့ပြင်သစ်သမ္မတကသူ့ရဲ့ပြောဆိုချက်ကိုရှင်းလင်းဖို့ကြိုးစားခဲ့ပါတယ်နှစ်နိုင်ငံစလုံးအနေနဲ့အစ္စလာမ်ရဲ့အစွန်းရောက် IS အဖွဲ့အပေါ်အပိသက်ချေမှုန်းရင်းနဲ့ဆီးရီးယားနိုင်ငံတွင်ငင်းချမ်းရေးလုပ်ငန်းစဉ်ကိုထောက်ကူပေးဖို့အခိုင်အမာပိုင်းဖြတ်ထားတဲ့အကြောင်းပြင်သစ်သမ္မတကပြောဆိုခဲ့တာပါဆီးရီးယားနိုင်ငံကဓာတုလက်နက်နဲ့သက်ဆိုင်တဲ့နေရာတွေအပေါ်အမေရိကန်ပြည်ထောင်စုရဲ့လေကြောင်းတိုက်ခိုက်မှုမှာပြင်သစ်နိုင်ငံလည်းပူးပေါင်းပါဝင်ခဲ့တာဖြစ်ပါတယ
်ဆီးရီးယားနိုင်ငံမျိုးတော်အနီးပြီးခဲ့တဲ့သတင်းဘက်ကဓာတုလက်နက်သုံးတိုက်ခိုက်မှုဆွဆွဲချက်အပေါ်စုံစမ်းစစ်ဆေးမှုကိုရုရှားတို့ကဟန်တာနှောက်ရှက်ခဲ့တဲ့ဆိုတဲ့ဗြိတိန်ရဲ့ဆွဆွဲချက်ကိုရုရှားကပယ်ချလိုက်ပြီးအချက်လက်ရှာဖွေရေးအဖွဲ့ဆက်လက်ဆောင်ရွက်ဖို့လိုလားကြောင်းပြောဆိုလိုက်ပါတယ်။တိုက်ခိုက်မှုဖြစ်ခဲ့တဲ့ဒူမာမြို့ကိုဝန်ရောက်ဖို့ရုရှားနဲ့ဆီးရီးယားတို့ကခွင့်မပြုသေးဘူးလို့ဒါဒူလက်နဲ့တားမြစ်ရေးဆိုင်ရာအဖွဲ့ရဲ့ဗြိတိန်ကိုယ်စားလှယ်အဖွဲ့က The Hague မြို့မှာပြောဆိုခဲ့တာပါ။လိုလားစွာဝန်ရောက်ခွင့်ရဖို့အရေးကြီးတယ်လို့ထပ်လောင်းပြောဆိုပါတယ်။ရုရှားသမ္မတပူတင်ရဲ့ပြောခွင့်ရဒီမီထရီပက်စကော့ဖ်ကတော့အခုလိုရုရှားဘောဆွဆွဲချက်တွေကအခြေမြင့်မရှိဘူးလို့တတ်မှတ်ကြောင်းရုရှားအစိုးရအနေနဲ့တမာတမတ်ကြတဲ့စုံစမ်းစစ်ဆေးရေးကိုထောက်ခံကြောင်းပြောဆိုပါတယ်ရုရှားဘက်ကဂျာဝင်နှောက်ရှက်ပါတယ်ဆိုတာကိုရုရှားနိုင်ငံဂျာရေးဝန်ကြီးဆာဂေးလက်ဖရော့ကလည်းညင်းဆို့ထားပါတယ်ဆီးရီးယားရဲ့ဒါရုလက်နဲ့ဆိုင်ရာအဆောက်အုံ၃ခုအပေါ်အမေရိကန်ဗြိတိန်ပြင်သစ်တို့ပူးပေါင်းတဲ့တပ်ဖွဲ့ကပြီးခဲ့တဲ့စနေနေ့ကဒုံးကျည်နယ်တိုက်ခိုက်ရမှုရဲ့တက်သေးလို့ဆိုရတဲ့အထောက်အထားတွေကမီဒီယာတွေနဲ့လူမှုကွန်ရက်တွေကိုအခြေခံထားတာလို့ဆိုပြီးရုရှားနိုင်ငံသားကြီးဝန်ကြီးကဝေဖန်လိုက်ပါတယ်ဓာတုလက်နက်နဲ့တိုက်ခိုက်မှုဖြစ်ခဲ့တယ်ဆိုတာကိုလည်းသူကညှင်းဆိုလိုက်ပြီးလူပေါင်း40ကျော်သေဆုံးရတဲ့တိုက်ခိုက်မှုကိုဗြိတိန်တို့ကဖန်တီးခဲ့တာဖြစ်တယ်လို့သူကဆွဆွဲလိုက်ပါတယ
်အမေရိကန်သမ္မတဒေါ်နယ်ထရန့်ဟာကျင့်ဝတ်ပိုင်းအရာသမ္မတဖြစ်တဲ့သူမဟုတ်သလိုတရားစီရင်ရေးကိုဟန်တာနှောက်ရှက်ခဲ့တဲ့အထောက်အထားတချို့လည်းရှိတဲ့အကြောင်းပ ပြည်ထောင်စုစုံစမ်းစစ်ဆေးရေးဘူရို FBI ညွှန်ကြားမှုဟောင်း James Comey ကပြောကြားလိုက်ပါတယ် Mr. Comey ရေးသားပြီးဒီသတင်းပတ်ထည့်ထုတ်ရေးဖို့ရှိတဲ့ Higher Loyalty Truth Lines and Leadership ဆိုတဲ့အစာအုပ်မဖြန့်ချီခင်မနေ့တနင်္ဂနွေညကထုတ်လွှင့်တဲ့ ABC ရုပ်သံသတင်းဌာနနဲ့မေးမြန်းကမ်းမှာ Mr. Comey ကအခုလိုပြောဆိုတာဖြစ်ပါတယ်အဲ့ဒီစာအုပ်ထဲမှာ2016သမ္မတရွေးကောက်ပွဲကိုရုရှားကဝင်ရောက်နှောက်ယှက်တဲ့ကိစ္စအပေါ်စစ်ဆေးရတဲ့သူ့ရဲ့အခန်းကဏ္ဍဒီမိုကရက်သမ္မတလောင်ဟီလာရီကလင်တန်ကကိုယ်ပိုင်အီးမေးလ်စာပါသုံးတဲ့ကိစ္စတွေနဲ့သူ့အလုပ်ဖြုတ်မခံရခင်သမ္မတထရန့်နဲ့ဆွေးနွေးခဲ့တဲ့အကြောင်းအရာတွေပါဝင်မှာဖြစ်ပါတယ်။တချင်းကသမ္မတထရန့်ရဲ့အမျိုးသားလုံခြုံရေးအကြံပေးမိုက်ကယ်ဖလင်းကိုမစစ်ဆေးဘဲလွှတ်ပေးလိုက်ဖို့သမ္မတကသူ့ကိုပြောဆိုခဲ့တာဟာတရားရေးကိစ္စမှာဝင်ရောက်ဆွတ်ဖက်ခဲ့တယ်ဆိုတာထင်ရှားတဲ့အကြောင်းFBI အကြီးအကဲဟောင်းကပြောပါတယ်မိုက်ကယ်ဖလင်းဟာအမေရိကန်နိုင်ငံဆိုင်ရာရုရှားတာမတ်ကြီးနဲ့ဆက်သွယ်ခဲ့တာနဲ့ပတ်သက်ပြီး FBI ကိုလိညာထွက်ဆိုခဲ့ကြောင်းဝန်ခံခဲ့သူဖြစ်ပါတယ်တမရာထရန့်ကတော့ဖလင်းကိုဆက်ပြီးမစစ်ဆေးဖို့သူတမ်းမြစ်ခဲ့တာမဟုတ်တဲ့အကြောင်းညင်ပါတယ်ဂျိမ်းစ်ကိုမီဟာလွှတ်တော်ကြားနာပွဲမှာလိန်လေထွက်ဆိုခဲ့တယ်လို့ကန့်သက်ထားတဲ့အချက်အလက်တွေကိုထုတ်ပြန်တဲ့အတွက်သူ့ကိုထောင်ချလို့ရတယ်လို့တမရာထရန့်ကသူ့ရဲ့ Twitter မှာမနေ့တနင်္ဂနွေနေ့ကရေးသားခဲ့ပါတယ်ရှင်
အာဖဂန်အစိုးရနဲ့နိုင်ငံရေးအရာရင်ကြားစစ်ရေးကိုတာလီဘန်တို့ဘက်ကပယ်ချလိုက်ပါတယ်။ဒါ့အပြင်မကြာခင်ကျင်းပမဲ့လွှတ်တော်ရွေးကောက်ပွဲတွေဟာလည်းအမေရိကန်ဥဆောင်တဲ့ပြည်ပကျူးကျော်တပ်ဖွဲ့တွေရဲ့တောင်းဆိုချက်အရအတူအယောင်လုပ်တာလို့တာလီဘန်တို့ကဆွဆွဲလိုက်ပြီးစစ်တမ်းတင့်နေတဲ့မဲဆန္ဒရှင်တွေအနေနဲ့ရွေးကောက်ပွဲကိုတပိတ်မှောက်ကြဖို့ကိုလည်းတိုက်တွန်းလိုက်ပါတယ်။အာဖဂန်သမ္မတအက်စရက်ဂန်ဒီကပြီးခဲ့တဲ့စနေနေ့တုန်းကတာလီဘန်တို့အနေနဲ့ကမ်းလှမ်းထားတဲ့ငြိမ်းချမ်းရေးဆွေးနွေးပွဲကိုအော်တိုဘာ20ရက်နေ့မှာကျင်းပမဲ့ရွေးကောက်ပွဲမှာနိုင်ငံရေးပါတီတစ်ခုအဖြစ်နဲ့ပါဝင်မှုကမ်းလှမ်းချက်ကိုတုံ့ပြန်တဲ့အနေနဲ့တာလီဘန်တို့ကကြေညာချက်ထုတ်ခဲ့တာပါဂျူတင်တတ်မှတ်ချက်တွေမထားဘဲညီညာရေးဆွေးနွေးကြဖို့ပြီးခဲ့တဲ့ဖေဖော်ဝါရီလတုန်းကအာဖဂန်သမ္မတဂန်ဒီကကမ်းလှမ်းခဲ့တာဖြစ်ပြီးပြည်တွင်းမှာရောနိုင်ငံတကာမိတ်ဖက်တွေကပါကြေကြေပြန့်ပြန့်ကြိုဆိုခဲ့ကြပါတယ်ဒီကမ်းလှမ်းချက်အပေါ်တာလီဘန်တို့ဘက်ကတရားဝင်တုံ့ပြန်မှုမရှိခဲ့တာကြောင့်ပြီးခဲ့တဲ့စနေနေ့ကသမရဂန်ဒီကထပ်ပြီးကမ်းလှမ်းလိုက်တာဖြစ်ပါတယ
်ဗီယိုအမေရိကန်တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညဝိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ19 kHz 15653ညလိုင်းဒိုမီတာ25 kHz 11803ညလိုင်းဒိုမီတာ32 kHz 9335နဲ့ပထမနာရီဝက်မှာလိုင်းလက်မီတာ190kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
် VOA မြန်မာပိုင်းစီစဉ်ရဲ့တနင်္လာနေ့ညပိုင်းမြန်မာနဲ့နိုင်ငံတကာသတင်းတွေကိုနားဆင်နေရတာဖြစ်ပါတယ်ရိုဟင်ဂျာမိသားစုတခုထိုင်းပြည်နယ်ဝင်ရောက်လာကြောင်းမြန်မာအစိုးရရဲ့ထုတ်ပြန်ချက်အပေါ်ဘင်္ဂလားဒေ့ရှ်အစိုးရကပေးချပါတယ်ဘင်္ဂလားဒေ့ရှ်အစိုးရရဲ့ကယ်ဆယ်ရေးနဲ့ထိုင်းပြည်ရေးဆိုင်ရာမဟာမင်းကြီးအဘူခါလန်ကအဲ့ဒီဌာနေပြန်သွားတယ်ဆိုတော့မိသားစုဟာဘင်္ဂလားဒေ့ရှ်ဘက်ကိုနေဆက်ဖြတ်ကျော်ဝင်ရောက်ခဲ့ဘူးချင်းရှိကြောင်းပြောဆိုပါတယ်။ဒါကဌာနေပြန်တာမဟုတ်ပါဘူး။ဝါရဖြန့်တာသာဖြစ်တယ်လို့အဘူခါလန်က Reuters သတင်းအေဂျင်စီကိုမနေ့တုန်းကပြောပါတယ်။ဘင်္ဂလားဒေ့ရှ်ပြည်ထောင်စုဝန်ကြီးကတော့မြန်မာနိုင်ငံရဲ့ကြီးညာချက်ကဟာတတက်တက်တာဖြစ်တယ်လို့ပြောဆိုလိုက်ပါတယ်။ဌာနေပြန်လာမဲ့ရိုဟင်ဂျာတွေအတွက်လုံခြုံရေးစိုးရိမ်ချက်ကိုမဖြေရှင်းရသေးတာကြောင့်အခုဆောင်ရွက်ချက်ကလူတွေအာယုံဆိုင်လာအောင်ဖန်တီးတာသာဖြစ်တယ်လို့အခွင့်အရေးလှုပ်ရှားသူတွေကလည်းဝေဖန်ပါတယ်မြန်မာနိုင်ငံကအခြေအနေတွေကဘေးကင်းလုံခြုံမှုရှိရှိဂုံတိတ်ခံတဲ့အညီဖြစ်ပြီးရေရှည်ခတ်မဲ့ဌာနေပြန်ရေးအတွက်အခြေအနေမျိုးမဟုတ်သေးဘူးလို့ဒုက္ခသည်များဆန်ရကုလအဖွဲ့ကပြီးခဲ့တဲ့အောက်ကြံနေတုန်းကပြောဆိုထားတာပါမြန်မာအစိုးရရဲ့ထုတ်ပြန်ချက်မှာတော့မောင်တော်ဒေတာအကြမ်းဖက်မှုကြောင့်နေရစွန့်ထွက်ပြေးရတဲ့မိသားစုဝင်၅ဦးပြန်လည်ဝင်ရောက်လာတာဖြစ်ပြီးသူတို့ကိုတော့နိုင်ငံတွင်းအမှန်တကယ်နေထိုင်ခြင်းရှိမရှိနိုင်ငံသားဖြစ်မှုဥပဒေနဲ့စစ်ဆေးခဲ့ပြီးနိုင်ငံသားစီစစ်ခံမဲ့သူတွေကိုထုတ်ပေးတဲ့ NV ကပ်ပြားတွေထုတ်ပေးခဲ့တယ်လို့ဖော်ပြပါတယ်။ပြန်လည်ဝင်ရောက်လာသူ၅ဦးတို့ကတော့မောင်တော်မျိုးကဆွေမျိုးတွေအိမ်ပါယာယီနေရာချထားပေးကြောင်းလည်းသတင်းမှာဖော်ပြပါတယ်။အစိုးရထုတ်ပြန်တဲ့သတင်းတပ်ပုံမှာတော့အမျိုးသား2ဦးအမျိုးသမီး2ဦးနဲ့ကလေး2ဦးတို့ကိုတွေ့ရပါတယ်။ဒါပေမဲ့ဒီလူတွေကဘင်္ဂလားဒေ့ရှ်ကိုထွက်ပြေးခဲ့ကြသူတွေလားဒေတာတွင်မှာပဲထွက်ပြေးတင်းရှောင်နေကြသူတွေလားဆိုတာကိုတော့ရှင်းရှင်းလင်းလင်းဖော်ပြမထားပါဘူးရှင်
မြန်မာနိုင်ငံတွင်ခရစ်ယာန်သာသနာပြုလုပ်ငန်းလှုပ်ဆောင်ခဲ့တဲ့အမေရိကန်နိုင်ငံမှာနေထိုင်သူ တရုတ်နိုင်ငံသားဂျွန်ဆန်ကျင်ကောက်ဟာမကြခင်တရုတ်နိုင်ငံတွင်မှဖမ်းခံရပြီးထောင်ဒဏ်9နှစ်ထိအကျခံရမယ့်အရေးမှာသူ့ကိုထောင်ဒဏ်လျှော့ပေါ့ပေးဖို့တရုတ်အစိုးရထံအယူခံဝင်နေပါတယ်။တင်းအုပ်ဆရာဂျွန်လိုလူသိများတဲ့ကောက်ဟာအမေရိကန်ပြည်ထောင်စုမှာ1990ပြည့်နှစ်တည်းကနေထိုင်လာပြီးအမြဲတမ်းနေထိုင်ခွင့် Green Card ရရှိထားသူဖြစ်ပေမဲ့တရုတ်နိုင်ငံတွင်သာသနာပြုလုပ်ငန်းတွေလှုပ်ဆောင်ဖို့မူရင်းတရုတ်နိုင်ငံရဲ့နိုင်ငံသားဖြစ်ဆက်လက်ခံယူထားတာပါ။တရုတ်နိုင်ငံတွင်ကခရီးယန်ဖျားเจ้าတွေတရားမဝင်ဖွင့်ထားတဲ့ကျန်းစာစာတင်เจ้าတွေမှာဆယ်စုနှစ်နဲ့ချီပါဝင်လုပ်ကန်ခဲ့တာကြောင့်လည်းအခုလိုအခြေအနေနဲ့ရင်ဆိုင်ရတာပါ။မြန်မာနိုင်ငံတွင်ကခရီးယန်ဘာသာဝင်တိုင်းသားကလေးငယ်တွေအတွက်အခမဲ့ပညာရေးသင်ကြားပေးမဲ့တရုတ်ဆရာ90ကျော်စုဆောင်ပြီးကာအိုကမြန်မာနိုင်ငံတဲကိုတရားမဝင်ခေါ်သွားဖို့စ조사ခဲ့တယ်ဆိုပြီးသူ့ကိုဖမ်းဆီးလိုက်ပါတယ်။တရုတ်နိုင်ငံတွင်ခရီးယန်ဘာသာကူးကွယ်မှုတိုးပွားလာမှုဟာအချို့ကြအာနာတည်တံ့ရေးအတွက်စိုးရိမ်စရာလို့ယူဆတဲ့အတွက်ကာအိုကိုနမူနာအဖြစ်ဖမ်းဆီးအပြစ်ပေးလိုက်တဲ့သဘောရှိတယ်လို့သုံးသပ်သူတွေကမြင်ပါတယ်။ကာအိုမိသားစုကတော့လူသားချင်းစာနာစိတ်နဲ့သူ့ကိုအမြန်ပြန်လွှတ်ပေးဖို့အစိုးရကိုတောင်းဆိုထားတယ်လို့အမေရိကန်နိုင်ငံသားရေးဝန်ကြီးဌာနကလည်းကာအိုကိုအမြန်ဆုံးလှုပ်ပေးဖို့တောင်းဆိုထားပါတယ်
။မာလီနိုင်ငံမြောက်ပိုင်းကကုလသမဂ္ဂတပ်စခန်းတစ်ခုကိုအစွန်းရောက်ဝါဒီတွေတိုက်ခိုက်ခဲ့တဲ့အပေါ်ကုလသမဂ္ဂလုံခြုံရေးကောင်စီကအပြင်းထန်ဆုံးအသုံးအနှုတ်နဲ့ရှုတ်ချပြောဆိုလိုက်ပါတယ်။တင်ဘူတုကစခန်းတိုက်ခိုက်ခံရမှုအတွင်းဘော်ဂီနာဖာဆိုကကုလငြိမ်းချမ်းရေးထိန်တပ်ဖွဲ့ဝင်တအူသေဆုံးရပြီးပြင်သစ်စစ်သား9ဦးအပါအဝင်အတော်များများလည်းထိခိုက်ဒဏ်ရာရခဲ့ပါတယ်။
အမေရိကန်သမ္မတကတော်သမ္မတဟောင်းရဲ့ကတော်ဘာဘရာဘုရှ်ကျမ်းမာရေးအခြေအနေပုံမဆိုးရွားလာပြီးလက်ရှိအခြေအနေမှာတော့အိမ်မှာပဲတရုံတသာနဲ့အနားယူအဆောင်ရှောက်ခံဖို့ဆုံးဖြတ်ထားပါတယ်။အသက်62နှစ်အရွယ်ဘာဘရာဘုရှ်ကိုဒီရက်ပိုင်းအတွင်းမကြာခဏဆိုသလိုဆေးရုံတင်ခဲ့ရပြီးနောက်မိသားစုနဲ့ဆရာဝန်တွေကအခုလိုဆုံးဖြတ်လိုက်တာဖြစ်ကြောင်းသမ္မတဟောင်းဂျော့ဂျ် H.W. ဘုရှ်ရဲ့ယုံကပြောခွင့်ရပုဂ္ဂိုလ်ကတနင်္ဂနွေနေ့တုန်းကပြောတာပါ။ဘာကြောင့်လက်တလောဆေးုံတင်ရတယ်လဲဆိုတော့ကိုတော့အတိအကျပြောသွားတာမရှိပါဘူးဘာဘာဘုရှ်ဟာ1989ခုနှစ်ကနေ93ခုနှစ်ထိသမရဂရောတာဝန်ထမ်းဆောင်ခဲ့ပြီးသူ့ရဲ့ထက်မြက်တဲ့ပြောဆိုမှုတွေကြောင့်လူအများလေးစားခံရသူဖြစ်ပါတယ်ဘာဘာဘုရှ်ဟာအမေရိကန်သမရရဲ့ဒီသမရရဲ့သားရည်ဖြစ်ကြတဲ့ George W. Bush နဲ့ Jeb Bush တို့ရဲ့မိခင်လည်းဖြစ်ပါတယ်
ဧပြီလ16ရက်တနင်္လာနေ့ညပိုင်းနောက်ဆုံးရထားတဲ့နိုင်ငံတကာသတင်းတွေကိုမတ်သိကိထိုင်တဲ့ကိုညာဝင်းအောင်တို့ပြောပြပေးတာပါအခုနောက်ဆုံးရထားတဲ့တကြံအတက်နေဆိုင်ရာသတင်းလွှာတွေဆက်သွယ်မေးမြန်းချက်တွေနှာစင်ရပါမယ်မြမရိုးရမဟာအတာရေးသပင်ပွဲတော်နောက်ဆုံးနေ့ဖြစ်တဲ့ဧပြီလ16ရက်ဒီကနေ့တကြံအတက်နေမှာမြမနိုင်ငံအဝန်ပြည်သူတွေမြမရိုးရအစဉ်လာမပြတ်ပျော်ရွှင်စွာရေးကစားကြသလိုတကြံရင်းအဖွဲ့တွေနဲ့တကြံဖွဲ့တွေလည်းတကြံမန်တပ်တွေမှာလိုက်လံဖျော်ဖြေနေကြပါတယ်တစ်ချိန်တည်းမှာပဲတကြံတန်ကြပ်အဖွဲ့၃ဖွဲ့ကိုစင်စာတင်မထားတဲ့အတွက်ဆိုပြီးတော့တကြံမန်တပ်တွေမှာမြို့နယ်ထွေထွေအုပ်ချုပ်ရေးမှုတွေကလိုက်လံပိတ်ပင်နေတယ်လို့အပိတ်ပင်ခံရတဲ့အိုးဝေအတန်တန်ကြပ်အဖွဲ့ကပြောပါတယ်အိုးဝေအတန်ဒေါင်းတို့မျိုးဆက်နဲ့တို့အတန်ဆိုတဲ့ကျောင်းသားတက်မကကျောင်းသားလူငယ်တွေနဲ့အလုတ်သမားတက်မကအဖွဲ့ကဦးစီးတဲ့တန်ကြပ်အဖွဲ့ကို၃ဖွဲ့ကိုပိတ်ပင်တာဖြစ်တဲ့အကြောင်းမတ်စုမွန်ကဆက်ပြီးတော့ပြောပြပါမယ်ရှင်
။တကြံအတက်နေ့မှာလိုက်လံဖျော်ဖြေဖို့စီစဉ်ထားတဲ့မန်နက်တွေမှာတန်ကြပ်ထိုးခွင်စင်စာခွင့်ပြုချက်ရမထားတဲ့တန်ကြပ်အဖွဲ့တွေကိုအဓိကပိတ်ပင်တာဆိုပြီးတော့မြို့နယ်အထွေထွေအုပ်ချုပ်ရေးမှုတွေကအကြောင်းပြချက်နဲ့လိုက်ပိတ်ခံရတဲ့တန်ကြပ်အဖွဲ့တွေကတော့အိုးအေပညာရေးနဲ့လူငယ်ရေးရာကစီစဉ်တင်ဆက်တဲ့ကျောင်းသားလူငယ်တွေရဲ့အိုးဝေအတန်တန်ကြပ်အဖွဲ့ဗမာနိုင်ငံလုံးဆိုင်ရာအလုပ်သမားတမကအဖွဲ့ချုပ်ရဲ့ဒုအတန်တန်ကြပ်အဖွဲ့နဲ့တက္ကသိုလ်ကျောင်းသူကျောင်းသားတွေတင်ဆက်တဲ့ဒေါင်းတို့မျိုးဆက်တန်ကြပ်အဖွဲ့ဖြစ်ပါတယ်အခုလိုမျိုးမန်နက်ဒီမှာတန်ကြပ်ထိုးခွင့်ပိတ်ပင်ခံလိုက်ရပြီမဲ့လို့ဒီကနေ့တကြံအတက်နေညနေခင်းမှာတော့အပိတ်ခံရတဲ့တန်ကြပ်အသင်းတွေဖြစ်တဲ့ဒေါင်းတို့မျိုးဆက်အိုးဝေတန်ဒုအတန်တန်ကြပ်၃ဖွဲ့ပေါင်းပြီးတော့ရန်ကုန်မြို့သူဝနအားကစားခွင့်ရှိမှာဖျော်ဖြေတင်ဆက်ခဲ့ကြပါတယ
်
အခုလိုမျိုးစုပေါင်းပြီးတော့တန်ကြပ်ဖျော်ဖြေနေကြချိန်မှာပဲအိုးဝေအတန်တန်ကြပ်အဖွဲ့ရဲ့ခေါင်းဆောင်ကိုမင်းသွေးတစ်ကိုဒီလိုမျိုးတန်ကြပ်အဖွဲ့တွေကိုတကြံမန်းနဲ့ဒီမှာဖျော်ဖြေခွင့်မရအောင်ဘသူတွေကပိတ်ပါတယ်လဲ။ဘာကြောင့်ပိတ်ခံရပါတယ်လဲလို့ဆက်သွယ်မေးမြန်းတဲ့အခါမှာသူကအခုလိုစဖြေပါတယ်
အော်ကြည်ရင်းရလာပြိပင်တာပါဆိုးနဲ့ကျဲတွေနဲ့လာပြိပင်တာပေါ့ဟိုကျွန်တော်တို့တန်ကြပ်ဖွဲ့ပထမသူတို့အကြောင်းကြားချက်ကတော့စင်စာမတင်တာလို့ပြောပါတယ်ဒါပေမဲ့စင်စာမတင်တဲ့တန်ကြပ်ဖွဲ့အများကြီးရှိတဲ့အထက်မှာပါဒီ တောင်းတဲ့မျိုးကရဲကျွန်တော်တို့ဥပဒေရဲနောက်ဒုတိယအတိုင်းအဲ့ဒါဒီသုံးဘက်ကိုပဲလာပိတ်တာပါကျွန်တော်တို့ကတော့ဒီတန်တဲ့စိတ်သားဆိုတာကဒုရဝင်ကျင်းမှုရရောကလွတ်လွတ်လပ်ပုံနေအစိုးရဟိုဆုတ်သူတွေကဝေဖန်တာဖြစ်နေနောက်ပြီးတော့ဒီမိုကရေစီနိုင်ငံကိုကျောင်းနေကြတဲ့အချိန်မှာကျွန်တော်တို့ဒီလိုမျိုးဟိုဒီမိုကရေစီအခြေခံသဘောထားကိုထိခိုက်စေတဲ့ဟိုပြည်နယ်ဆိုင်ရာအခြေခံစီရဲဥပဒေတွေလည်းနေဆုံးပြန်ပြီးတော့လောက်တာမျိုးကျွန်တော်တို့သဘောမကျဘူးဒါဒီမိုကရေစီစနစ်မှာအခြေခံတန်ဖိုးတွေရုပ်ရော့နေတယ်သူတို့ရဲ့မှတ်ကြတန်ဖိုးတွေရုပ်ရော့နေတယ်လို့မြင်လဲတော့ဆက်စပ်ကထုတ်တဲ့စီးကန်းချက်တွေမှာဟာထားတဲ့ဒီလိုရေးပါလာရေးဒီလိုဖြစ်စေဖို့အတွက်တို့ဆိုင်ရာစီလုံးညီလေးပြုဖွဲ့ဖို့အတွက်တို့အဲဒီဘုံကတရားသူတယောက်ကိုဥတီချက်ပါပုဂ္ဂိုလ်ကြီးကတိုက်ခိုက်တဲ့စိတ်ဆာသကလုံးတို့ဘာတစ်ခုမှမပါပါဘူးဒါကြောင့်ကျွန်တော်တို့သိပြမလို့ဘူးကျွန်တော်တို့ဒါနားလေပြီးသားဖြစ်တဲ့တော့မသိဘူးကျွန်တော်တို့တိုင်ရက်ဒီမှာတိုင်းပြည်မှာခံစားနေရအမှန်တရားတွေကိုပဲကျွန်တော်တို့ကရေးထားတာဖြစ်တယ်ဒီအမှန်တရားတွေကိုနားမထောင်နိုင်ဘူးဆိုရင်တော့မှားနေလို့ပဲဖြစ်ပါလိမ့်မယ်
ဒီဒေါက်ဆန်းစုကြည်ဦးဆောင်တဲ့အစိုးရလက်ထက်မှာပေါ့နော်ဒီလိုမျိုးဟိုတန်ချက်တွေကိုပိတ်ပင်တဲ့အနေအထားပေါ်မှာသက်ဆိုင်တဲ့တာဝန်ရှိတဲ့သူတွေဘာများသတင်းစကားပါကျင်တာရှိပါလဲ
ကျွန်တော်တို့အနေနဲ့စစ်တပ်နဲ့ဆွေးပြီးတော့ NLD အစိုးရကိုသိခါကြတာမျိုးကျွန်တော်တို့မဖြစ်စေချင်ပါဘူးဒါကျွန်တော်တို့ကအမှန်တရားကိုအချောင်းလုံးတူတူလက်တွဲပြီးတော့အာရှကနေ့ကိုတိုက်ပွဲဝင်ခဲ့တယ်ဆိုးရဖြစ်လာပြီးတော့မှပြည်သူတွေကမေတ္တာဖြတ်သွားမှာကိုကျွန်တော်တို့မလိုလားပါဘူးအုပ်ချုပ်သူဆိုးရဆိုတာပြည်သူနဲ့ပဲညီသက်တာကောင်းပါတယ်တားခုနီနဲ့နှိမ့်နေတာစစ်တပ်နဲ့နှိမ့်နေတာမျိုးတွေဆိုးရအနေနဲ့စိတ်ကကြောက်ဖို့ပဲရှိတယ်လို့ကျွန်တော်ဆိုးရအောင်တေးနာစကားပြောချင်ပါတယ်ဆိုတာဒါရီယာလည်းကျွန်တော်တန်ချက်တွေမှာထည့်ပြီးတော့ဆက်ဆိုထားပြီးတာပါ
မြမရိုးရအတာတကြံပွဲတော်နဲ့တန်ကြက်ထိုးတဲ့အလေထားကတော့ရိုးရအစင်လာတည့်ရဖြစ်ခဲ့ပြီးတော့အရင်အာနာရှင်တွေခေတုံကပြည်သူတွေရဲ့လက်တွေ့ဘဝကိုထင်ဟတဲ့တကြံတန်ကြက်ထိုးခွင့်ပိတ်ပင်ခံခဲ့ရတာရှိသလိုတန်ကြက်စာသားတွေကိုစံစာကြိုတင်ရတာတွေလည်းရှိပါတယ်အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ဦးဆောင်တဲ့အရသာအစိုးရလက်ထက်ပြည်သူတွေရဲ့ဆန္ဒနိုင်ငံရဲ့လက်တွေ့အခြေအနေပြည်သူတွေရဲ့လက်တွေ့ဘဝကိုထင်ဟစေမဲ့တကြံတန်ကြက်တွေစံစာကင်းလွတ်ခွင့်ရမယ်လို့မျှော်လင့်ခဲ့ကြပါပဲလို့တကြံအတက်နေမှာပဲအာနာပိုင်းတွေဘက်ကတန်ကြက်ထိုးခွင့်ကိုလိုက်လံပိတ်ပင်တားဆီးခဲ့လို့တကြံတန်ချက်အဖွဲ့ကြီးကပြောပါတယ်ရှင
်မဆုမစူးစီးတင်ပြခဲ့တာပါရှင်ဒီနှစ်စကိုင်းတိုင်းမှာတော့ပထမဆုံးချိန်ဖြစ်ချင်းတွင်းမြစ်ဘေးမှာတကြံပွဲတော်ကိုစီစီကာကာကျင်းပခဲ့ကြပါတယ်ဒါပေမဲ့တကြံနောက်ဆုံးရက်ဒီနေ့အထိဆိုရင်ရေနှစ်သေဆုံးသူ6ဦးရှိခဲ့တဲ့အကြောင်းနဲ့မတော်တဆထိခိုက်ရင်တိုက်မှုတွေကြောင့်ထိခိုက်ဒဏ်ရာရသူတွေလည်းအများပြားရှိတဲ့အကြောင်းလူမှုရေးအသင်းအဖွဲ့တွေကပြောပါတယ်ဆက်သွယ်စုံစမ်းထားတဲ့ထိုင်းချေဆိုင် VOA သတင်းတောက်မအေးအေးမှာကပြောပြမှာပါရှင်
စကိုင်းတိုင်းမုံရွာခရိုင်ချင်းတွင်းမြစ်နဘေးမှာဒီနှစ်ထူးထူးခြားခြားပထမအဆုံးချိန်ဖြစ်ချင်းတွင်းတကြံကိုကျင်းပခဲ့တာပါတိုင်းဝန်ကြီးချုပ်ကိုယ်တိုင်ဖွင့်လှစ်ကျင်းပခဲ့တဲ့ချင်းတွင်းတကြံမှာလူသေဆုံးမှုတွေရှိခဲ့ပါတယ်ဒါဟာသတ်မှတ်ဧရိယာကိုကျော်လွန်ပြီးရေဆော့ကြတဲ့အတွက်သေဆုံးခဲ့တာဖြစ်တယ်လို့လဲမုံရွာခရိုင်အတွင်းကလူမှုရေးလုပ်နေတဲ့ဂယုဏမြင့်မို့လူမှုရေးအသင်းကရုံးတာဝန်ခံကိုစန်းတင်ကအခုလိုပြောပြပါတယ်
အချင်းနဲ့ဒီနေ့ငါတော့ဟောတနင်္ဂနွေရနေ့တည်းကများတော့ပါအဲဒီနေ့ပြီးတော့ခလာလို့ပြောရဲခင်ဗျာလူငယ်လည်းပါတယ်ခင်ဗျာနောက်တကလူလက်ပိုင်းမျိုးရေးတကယ်တည်းကရှိတဲ့လူအိမ်ဘာလို့ငါရှိရခင်ဗျာဟုတ်ကဲ့တမန်အရိယာတော့ကြော်ပြီးပြောကြတာဗျာအဲဒီတမန်နဲ့အရိယာကိုကြော်တယ်အဲ့ဘက်ကမတော်ဘူးလေလိုက်ပြောတယ်ပြောတဲ့ဆရာကလည်းသူကအဲ့ဘက်ကိုကိုကြတာပေါ့လေဟိုကလေးတယောက်ကတော့သူကတော့ရိုးရိုးอ่ะကျန်တဲ့လူကတော့သူတို့ကတော့ပါတာပေါ့
သူတို့အတင်းအနေနဲ့ကတော့လူမှုကယ်ဆယ်ရေးလုပ်ငန်းတွေကိုတကြံကာလအတွင်း24နာရီလုံးတာဝန်ယူလှုပ်ဆောင်ကြတဲ့အတွက်စိုက်ကယ်မတော်တဆဖြစ်တဲ့လူနာတွေကိုစေယုံစေကန်းတွေကိုအများဆုံးပို့ဆောင်ခဲ့ရတယ်လို့လည်းပြောပြပါတယ
်ဒီဆိုင်ငယ်အစည်းအဝေးမှာများတာပါဗျာသူတို့ဘူးလဲတာလို့အဲ့ဒီပြည်ဝင်အောင်တော့တော့ဒါဒါမျိုးတွေများတာပါဘူးလို့စစ်တာပါဘူးလို့တော့မဟုတ်ပါဘူးလူရင်းမရမလို့ကျွန်တော်တို့ခုဖြစ်နေရတယ်ကလူရင်းမပိုင်းရအောင်မှာတော့ကောက်နေရတာဗျဒီတကြံနဲ့တော့မပတ်သက်ဘူးလို့တော့ပြောလို့ရတယ်လို့မပတ်သက်တယ်လို့လည်းပြောလို့ရပါလို့ဒီလိုလာကြတာဟုတ်အဲဒါကြောင့်ဒါပြီးကျဲတော့စားပြီးမှပြန်ရတဲ့အခါကျတော့သူတို့ကသူတို့အချိန်မတိနိုင်မနဲ့ခက်တဲ့ဟာတွေများတာဗျမျိုးညာလို့နေရလေ24နာရီတာဝန်ယူတာတော့ဟုတ်အဲအတူနဲ့ဆက်ပြီးကျွန်တော်တို့ဒီကျန်နေအကျနေစီပေါ့နော်ဒီအခုအကျနေစီကျွန်တော်ကကောင်တာဝန်ယူတာတော့ဆိုတော့ကျွန်တော်အဲ့မှာပဲဒီအသင်းလူသင်းသားတွေကအကောင်လုံးတရက်ကိုရောက်30 30မှာ40အဲ့လိုပို့ထားပြီးတော့လူပဲကိုကြီးလေးလုပ်ပြီးကြားလာက
ြချင်းတွင်းတကြံကိုနေပေါင်းဆောင်ကနေလာရောက်ပြီးဆင်နွှဲခဲ့ကြတယ်လို့လည်းဆိုပါတယ
်ဒီနေ့တကြံကတော့အဲလာတော့နေပေါင်းဆောင်များအတော်လေးများပါတယ်
ကိုအဲကိုနေမပြင်းနေနေအောင်များလာရခြင်းတွင်တဲ့ကြံပွဲမှာစုံကြီးငါးခုထားပြီးကျင်းပခဲ့တာပါပြာခန်းစုံကလေးငယ်များအကစားကွင်းစုံရေကစားမန်တဲ့များစုံတဲပဖို့အနုပညာပြာခန်းစုံနားနေစားတော့အပန်းဖြေစုံတွေဖြစ်ပါတယ်ရေကစားမန်တဲ့တွေမှာလည်းနာမည်ကြီးအစိုးရတွေဖျော်ဖြေမှုတွေလည်းလုပ်နေတာပါအခုလိုမျိုးစီကားအောင်တိန့်ထောင်ကနန်အကုန်ကြခံပြီး
ကျင်းပခဲ့တဲ့ချင်းတွင်းတကြံပွဲနဲ့ပတ်သက်လို့ဝေဖန်မှုတွေလည်းရှိနေတာပါဒီနှစ်မှာတော့နိုင်ငံတော်ဝန်လုံးမှာအစိုးရတာဝန်ရှိသူတွေကိုယ်တိုင်ကမကထလုပ်ပြီးကြံပွဲတွေကိုကျင်းပခဲ့ကြတာဖြစ်ပါတယ်ရှင်မအေးအေးမှာပြောပြသွားတာပါရှင်အတာတကြံတေးလက်ဆောင်တစ်ပုဒ်ကိုလည်းမကြခင်နားဆင်ကြရမှာပါအခုတော့တရုတ်နိုင်ငံကအခွန်တိုးကောက်မဲ့အလားအလာကြောင့်အမေရိကန်လက်သမားတွေစိုးရိမ်တော့ကဖြ
American Ledamari Ichije don't low Nivare, American Nangama Chacha Chare, Levine Dita Mani Tanjare, Ledamari Nine, Duro Dita Tuggo, Miabia Bodioka, Twingo, Nitimbo, Lonira, two soy Nijarava, the Chenga, the Mada Donet Tramgo, Taukan, Yuiche, Gajare, D. Ledamari Nine, the Maraye, Kaba, Gondo Yisaya, Yadi Jajau, Duro Wingwe, Tigai Mago, Soy in Lani Jarejau, Vio Idrinda, King Twara got three people Tavare, go women up your Jamavashi.
Okay, ba. Illinois Pinega, Ledamaji, Brand Show Nene, Manakim Yazuma, what do we town at him, we tare, two Yarorega, Wachan, Saudigo, Lepa Giabare, Shulga.
Every 8 weeks we get
love. Yet the ship at Daima, Chenodu, what gong, Tauntia, Tigu Lapujabare,
Show Nene, Ti Yolare, what do we go, Lavamiazo, and we tabi, Sima, Tianyambare, Shulga Sapi.
We sell over 6,000
pigs. Denisa, so in Chenodu, what gong, ma.
၆ထောင်ကျော်ရောင်းနိုင်ပါတယ်။ဒီလုပ်ငန်းကအကုန်ကျများပြီးလုပ်သားများပြားလူပါတယ်ဒါပေမဲ့တစ်ခါတလေမှာနိုင်ငံခြားကနေဝက်ဝဲလိုအားများလာတာကြောင့်အမြတ်ကောင်းကောင်းရတတ်တယ်လို့ရှိုးကဆိုပါတယ်။
Every fourth hog of mine goes overseas somewhere.
အမေရိကန်ဘက်ကတရုတ်ရဲ့သံမဏိနဲ့အလူမီနီယံသွင်းကုန်တွေကိုအခွန်2000000ယန်တို့ပို့ပြောလာတာကိုဒီနှစ်ကောင်မှအကောင့်ထဲပေါ်ဖို့ရှိနေပါတယ်။ဒီပေါ်ရှိုးကဆိုတော့ it's a big deal. That fourth of that is all. ဒီခွန်ကတိတ်များလုံးပါတယ်။ဒါ၄ဘုံတဘုံတောင်ဆိုတော့ကျွန်တော်ရတဲ့အမြတ်အကုန်လုံးနဲ့သွားပြီးတော့ညီပါတယ်။ဒါလေးနဲ့ပဲကုန်ကြစည်တီပေးနေရတာပါ။အခုဒါတွေအားလုံးကိုဆုံးရှုံးရမယ်ဆိုရင်တော့စီး
lesson ကလည
်း that the difference between losing
လေသမားတူပြောတာကြားဖို့ပါတယ်အခုချိန်မှာရှုံးတဲ့အမျက်ကိုအဆုံးဖြတ်ပေးနိုင်တာကနိုင်ငံခြားတင်ပို့တာပဲလို့ပြောခဲ့တာပါအဲ့တော့သူ့အနေနဲ့မနစ်ကလောက်နိုင်ငံခြားမတင်ပို့နိုင်ရင်အရှုံးပေါ်မှာပေါ့နော
် Nelson ကဆက်ပြီးသွေးအားစုတွေဈေးတက်တာကြောင့်နှစ်ပေါင်းများစွာဝင်ငွေကျဆင်းလာနေတဲ့လေသမားတွေအနေနဲ့ဒီအခွန်တွေတိုးတာကြောင့်နေနေရလှန်စိတ်ခံရသလိုဖြစ်တော့မယ်လို့ဆိုပါတယ်
Even though China's tariff might only be 25%,
တရုတ်ကဒီအခွန်25ရာခိုင်နှုန်းပဲတိုးကောက်မယ်ဆိုပေမဲ့ဈေးကွက်ထဲမှာစွရိမ်မှုတွေအဲ့ဒီနေ့မှာဖြစ်ကောင်းဖြစ်လာနိုင်တယ်လေဒီတော့လယ်သမားတွေအတွက်ဒီပမာဏထက်ပိုပြီးဈေးရတာပိုနှဲသွားနိုင်ပြီးအမျက်ရဖို့ခက်ခဲသွားနိုင်ပါတယ
်တကယ်တော့ရှုံးအနေနဲ့ဝက်မွေးတာတွေမဟုတ်ပဲပဲပဆက်လဲစိုက်ပါတယ်အခုတရုတ်ရဲ့သူ့နိုင်ငံထဲတင်သွင်းကုန်အခွန်တိုးမြှင့်ဖို့ချိန်ချောက်တာတွေမှာဒီပဲပဆက်ကိုလည်းထည့်တာတာကြောင့်ရှိုးဝင်ငွေစထိခိုက်လာပါပြီသူက
Yesterday the market went down over 50.
နေ့လုံးကပဲဈေးကွက်ပေါက်ဈေးကပြား50ကျော်ရော့သွားပါတယ
်ဒါအပြင်ရှိုးအနေနဲ့အထူးစိုးရိမ်နေတာကတရုတ်ဘက်ကနေဈေးသက်သာတာတွေကိုတခြားနေရာတွေကနေလိုက်ဝယ်ရင်တရုတ်ဈေးကွက်ကိုအဓိကထားရတဲ့ American ကုန်တွေအကန့်အသတ်ဖြစ်သွားမှာကိုပါအခုလိုသူ့နာကဝင်ငွေမသေးချောင်းလှုပ်လိုက်သူကတော့လူတူးတွေပါလို့သူကခံစားရပါတယ်ရှိုးကဒီလူကိုရွယ်ပြီ
း Well right now I would say our
president အခုတော့ကျွန်တော်တို့သမ္မတကြီးလို့ထောက်ခံထားပါသေးတယ
်တကယ်တော့2016ခုနှစ် American ရွေးကောက်ပွဲမှာရှိုးအနေနဲ့သမ္မတ Trump ကုန်သွယ်ရေးအပေါ်ပြင်းပြထန်ထန်ပြောတဲ့ကြားကပဲသမ္မတ Trump ကိုမဲပေးခဲ့တာပါအခုလိုအချိန်မှာသမ္မတ Trump ကတော့
If we do a deal with China if during the course of
ကျွန်တော်တို့တရုတ်နဲ့ညှိတဲ့အခါကျရင်တို့ကလက်သမားတွေကိုတိနာသေးခြင်းမှာပါဘာလို့လဲဆိုတော့ဒါကကျွန်တော်တို့ကိုလာထိနိုင်တယ်လို့တို့ထင်ထားလို့လေအခုလိုလုပ်တာမကောင်းပါဘူးဒါပေမဲ့ကျွန်တော်ပြောချင်ပါလေကျွန်တော်လယ်သမားတွေကတိုင်းပြည်ပြည်ချင်းပုံကိုယ်တွေပါမျိုးချစ်တွေပါသူတို့အနေနဲ့တိုင်းပြည်အတွက်လှုပ်ကြွေးပြုနေတယ်လို့ခံယူထားကြပါလေဒါကြောင့်သူတို့ကိုနင့်နာသွားတာအတွက်ပြန်ဖြည့်ပေးရမယ်လေအဲ့တော့လက်ရှိတဲ့သ သူတို့အများကြီးပိုအကောင်းလာမှာပါ
ဒါပေမဲ့ရှိုးအနေနဲ့အခုတော့သူအရင်မဲမှားပေးခဲ့မိတယ်လို့နောင်တစရနေပြီလို့ဆိုပါတယ်သူက
I thought he was a lesser of two evils
သူကရွေးခွင့်ရခဲ့တဲ့နှစ်ယောက်ထဲမှာအဆိုးနည်းနဲ့တက်တာမဲ့လူလို့ကျွန်တော်ယူဆခဲ့ပါတယ်ဒါပေမဲ့အခုတော့ဘယ်လိုဆုံးဖြတ်ရမလဲမသိတော့ပါဘူ
းဒါပေမဲ့လည်းသမ္မတထရမ့်ရဲ့ကုန်သွယ်ရေးဆိုင်ရာနည်းပြပါတွေကြောင့်အမေရိကန်လုပ်ငန်းတွေကိုအကာအကွယ်ပေးနိုင်ပြီးပိုကောင်းတဲ့ကုန်သွယ်ရေးသဘောတူမှုတွေနောက်ဆုံးမှာညှိနှိုင်းနိုင်ဖို့မျှော်လင့်လိုက်အောင်မယ်လို့ရှိုးကဆက်ပြောပါတယ်ဒါပေမဲ့မျောလင်းတယ်လို့ဖြစ်မလာရင်တော့နောက်သမရရွေးကောက်ပွဲကြာရင်သူ့ဆုံးဖြတ်ချက်ပြောင်းတော့မယ်လို့ရှိုးကဆိုပါတယ်ခင်ဗ
ျကိုဝင်းမင်းပြောပြခဲ့တာပါရှင်အခုတော့တကြံတေးလက်ဆောင်တစ်ပုဒ်ထုတ်လွှင့်ပေးခြင်းရောက်လာပါပြီတေးသန့်ရှင်စောဝမ်းရဲ့မန်တောင်ရိတ်ခိုးဆိုတဲ့တခြင်းကိုနှားဆင်ကြရအောင်ပါရှငဒေသရှင်စောဝမ်းရဲ့မန်တောင်ရိတ်ခိုတခြင်းကိုနှားဆင်ခဲ့ကြရပါရှင်။ဘီယိုရီသောတာရှင်များနဲ့တကွမြန်မာပြည်နိုင်ငံသူနိုင်ငံသားအားလုံးအတွက်ပျော်စရာကောင်းတဲ့နှစ်ကူးဖြစ်ကြပါစေရှင်။
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါဖမ်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြည်ပြင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာညချမ်းပါရှင်2018ခုနှစ်ဧပြီလ16ရက်မဟာတတန်အတက်နေ့တင်းလာနေညပိုင်း VOE စီစဉ်တွေကိုလိုင်းဒိုမီတာ25 kHz 15453ညလိုင်းဒိုမီတာ32 kHz 11803ညလိုင်းဒိုမီတာ51 kHz 9335တို့ကနေတိုက်ရိုက်နားဆင်နိုင်တယ်လို့ VOE ရဲ့ Facebook စာမျက်နှာ VOE Burmese News ကနေပြီးတော့လည်းဖန်ယူနားဆင်နိုင်ပါတယ်ရှင်အခု90နာရီထိထုတ်လွှင့်ပေးသွားမယ့်အစီအစဉ်တွေမှာတော့စီးပွားဖြစ်တဲ့မန်တတ်တွေအကြောင်းသိကြရမယ့်စီးပွားရေးကဏ္ဍဘလော့ဂါတွေပြောသမျှအစီအစဉ်နဲ့အတူသူယုံကြည်ရမှာတော့
ကောရမမြတ်စွာဘုရားအလောင်းတော်ဟာတောင်းတဲ့စုပြည့်စုံနိုင်မှုအတွက်သူ့မိသားရှင်ရင်သေးဘဝကနေစပြီး၄သင်္ချေနဲ့ကဘာတသိန်းတိုင်းဒီတိုင်းထမ်းနေခဲ့ဦးဘုရားရှင်အဖြစ်ကိုရောက်ဖို့ဒီဇိုင်းမမတ်ပါရမီဖြည့်ဆည်းခဲ့ပါတယ်နောက်ဆုံးတော့သူတောင်း
မတ်ချောစုရဲ့ယုံကြည်ရာကိုနားဆင်ကြရမှာပါရှင်နောက်ပိုင်းမှာတက်တန်ရောင်သတင်းလွှာကိုလည်းထုတ်လွှင့်ပေးဖို့ရှိပါတယ်အခုရင်ဆုံးတော့စီးပွားရေးကဏ္ဍကိုနားဆင်ကြရပါမယ်ရှင်ဒီနေ့ရန်ကုန်မဟာတကြံပွဲတော်မှာစီးပွားဖြစ်မန်တတ်တွေပြန်ပြီးတော့ခွင့်ပြုခဲ့ပါတယ်။အဲဒီစီးပွားဖြစ်မန်တတ်တွေနဲ့ပတ်သက်တာအပြင်ကျန်တဲ့စီးပွားရေးရောင်းရေးဝယ်တာအခြေအနေတွေဘလို့ရှိခဲ့ပါသလဲ။ရန်ကုန်အခြေစိုက် VOE သတင်းတောက်ကိုဆက်သွယ်မေးမြန်းပြီးဒီသတင်းပတ်စီးပွားရေးကဏ္ဍမှာတကြံအထူးအစီအစဉ်ဖြစ်ကိုကျော်ကျော်သိန်းကတင်ပြထားပါတယ်ရှင်။
ဧပြီလ16ရက်နေ့အဖြစ်မဟာတကြံပွဲတော်တက်နေဖြစ်တာနဲ့ညီတနည်းတစ်ခါကျင်းပနေကြရေကစားပွဲတော်ကြီးပြီးဆုံးသွားတဲ့နေ့ပဲဖြစ်ပါတယ်။လေးရက်ကြာကျင်းပခဲ့တဲ့မဟာတကြံရေကစားပွဲတော်ကာလအတွင်းစီးပွားရေးလုပ်ငန်းကိုင်ခံခြင်းတွေရောဘယ်လိုများရှိခဲ့ကြပါသလဲ။ဒီနှစ်မှာစီးပွားဖြစ်တကြံမန်တက်တွေခွင့်ပြုခဲ့တယ်ဆိုတော့တကြံမန်တက်တွေရဲ့အခြေအနေကရောဘယ်လိုရှိပါသလဲ။ဒီအကြောင်းတွေနဲ့ပတ်သက်ပြီးတော့ရန်ကုန်မဟာတကြံပွဲတော်ကာလတစ်လျှောက်နေရာတော်များကိုရောက်ခဲ့တဲ့ကျွန်တော်တို့ရဲ့ရန်ကုန်ခြေစိုက် view ရေးတင်တော့ကိုထက်အောင်ခန့်ကိုမေးကြည့်ကြရအောင်ပါနော်ဆိုတော့ကိုထက်အောင်ခန့်ကတင်တော့အလုပ်တာဝန်နဲ့လာတဲ့ကြံပွဲတော်နဲ့ပတ်သက်တဲ့တင်တွေလိုက်ယူရင်းတပ်ပုံတွေရိုက်ရင်းဗီဒီယိုရိုက်ရင်းတွေ့ဆုံမိမြန်ရင်ရန်ကုန်မြို့နေရာတော်များကြံပွဲကျင်းပနေတဲ့နေရာတွေရောက်တယ်ဆိုတော့ကျွန်တော်မေးချင်တာကပထမဆုံးဒီနှစ်ကြံကမနှစ်ကကြံတဲ့ပို့ပြီးစီတယ်လို့အတော်များပြောတယ် Facebook ပေါ်မှာအများကြီးပြောကြတာပေါ့ဗျာကျွန်တော်တို့ကတော့ Facebook ကိုကြည့်ပြီးတော့ကြံကြရတာဆိုတော့အဲ့လိုမျိုးမနစ်ကတည်းပို့ပြီးတော့စီတယ်လို့ပြောတာကိုကိုတဲအောင်ခန့်သဘောတူလားကိုတဲအောင်ခန့်ရောအဲ့လိုမျိုးတွေ့သလား
အော်သဘောတူပါလေအရင်နှစ်ကတည်းကပို့စီရဒီနှစ်မှာတော့ရန်ကုန်မြို့ကအထူးကြကြပထမဦးဆုံးလမ်းလျှောက်တကြံထည့်သွင်းပြီးတော့ကျင်းပတာဖြစ်တဲ့အတွက်အရင်နှစ်ကတည်းကပို့စီရလူတော်တော်များများကလည်းအဲ့မှာလာပြီးတော့ရေကစားကြတယ်စုတီကြီးလုပ်ပြီးတော့အဲ့လိုပြောဝဲရှင်ပွဲတွေပျော်ရှင်ကြတာကိုတွေ့ရတယ်ဗျလူတွေကလမ်းလျှောက်တကြံမှာတိုးလို့မပေါအောင်စီကြပြီးတော့ဒီစီးပွားရေးမန်တက်တွေမှာလည်းရေးပတ်ဆော့ကစားလာရည်ရှိတယ်လို့တခြားကားနဲ့လေတဲ့လူတွေလည်းအများပြားအရင်နှစ်ခတ်တဲ့ပုံစီကားလာတာကိုတွေ့ရပါတယ
်ဟုတ်ကဲ့ဆိုတော့စီးပွားရေးတကြံဆိုလို့ကိုထောင်ကကပြောထားတဲ့အထက်မှာပါတယ်မနှစ်ကတုန်းကအထိကဒီရန်ကုန်တိုင်းဒေသကြီးအစိုးရကတက်တက်လာပြပြချင်းပါပဲစီးပွားရေးမန်တက်တွေမလို့ရဘူးဆိုပြီးအဲ့နှစ်ကအတော်ပွဲစုသွားတယ်နောက်တစ်နှစ်ကြတော့နှစ်ဆို2019ပေါ့နောက်ဆက်ခုနှစ်ကြတော့လည်းပဲစီးပွားဖြစ်မန်တက်တွေကိုခွင့်မပြုဘူးဒါပေမဲ့ဒီနှစ်တော့အကန့်အသတ်နဲ့ခွင့်ပြုတယ်ဆိုပြီးတော့ပြောတယ်ဆိုတော့စီးပွားဖြစ်မန်တက်ဆိုတာတွေကဘယ်လိုမျိုးလဲဘယ်လိုပုံစံလဲဘာဖြစ်လို့စီးပွားဖြစ်မန်တက်လို့ခေါ်တာလဲနည်းနည်းရှင်းပြပါလားကျွန်တော်တို့ပြည်သက်နားလဲအောင
်စီးပွားဖြစ်မန်တက်ဆိုတာအခုရန်ကုန်တိုင်းဒေသကြီးအစိုးရအစီအစဉ်နဲ့ဒီလမ်းလျှောက်တကြံနေအများကြီးသူလူလန်းသားမယူပျော်ဝဲရှင်ပွဲဆင်နွှဲလို့ရအောင်ဆိုပြီးစီစဉ်မိသားစုဒီမန်တက်ဒီမှာထိုင်ဖို့အတွက်လက်မှတ်ရောင်းပြီးတော့အဲ့လိုမျိုးလုပ်တဲ့ဟာတွေကလည်းဒီနေ့မှပုံများလာအရင်တော့ဆိုရင်ပြည်လမ်းမှာနှစ်ခုလောက်ပဲရှိတယ်အခုဆိုရင်ပြည်လမ်းတောက်လျှောက်မှာဆိုရင်၅ခု၆ခုတက်ကောက်ဘူးပေါ့နော်ပြည်လမ်းတောက်လျှောက်မှာအဲ့လိုမျိုးရှိတယ်မန္တလေးမှာကရရတဲ့ဒီ order တော့အားလုံးနေဆိုရင်သူတို့စကြူရောင်းတာ4000တရတဲ့ဆော့မယ်ဆို2000အဲ့လိုမျိုးစီးပွားပြည့်ပုံစံမျိုးနဲ့စီကစားဖို့အတွက်လုပ်တဲ့မန္တတူပြောတာပါ
ဆိုတော့မန္တတခုတခုကိုအကြံပြင်းပေါ့လေဖြတ်မြခြင်းလူပနေရောက်လောက်ဆက်မလဲဗျာ
မန်တက်တကူအနည်းဆုံးမဆက်ဘူးဆိုလူ100-150လောက်တော့အနည်းဆုံးဆက်မယ်သူကဟိုပါ60လောက်ရှိရဲ့မန်တက်တွေပေါ့ပြီး60လောက်ရှိရဲ့မန်တက်တွေအဲ့ပေါ်မှာရရှိပတ်ထားပြီးအနည်းဆုံးမဆက်ဘူးဆိုလူ100-150လောက်တော့ဆက်မယ်ဗျ
တော်တော်ကြီးတဲ့မန်တက်ကြီးတွေပဲတော်တော်ပတ်စံတော်တော်ရမယ့်အလုပ်ပဲဗျဆိုတော့ဒီလောက်ဟလာပတ်စံတွေအများကြီးပြီးတော့ဆော့တယ်ဒီဟာအတွက်အကုန်ကြခံပြီးစောက်ပြီးလဲဆိုတာထားပါတော့ဗျဒါကစီးပွားဖြစ်မန်တက်တွေရဲ့ကိစ္စပေါ့နောက်တစ်ပိုင်းကကြတော့ဒီတကြံကိုမိခိုပြီးတော့ပေါ့ဈေးမရောလို့လည်းမရအောင်ဈေးရောမှဝင်ငွေရမယ်ဝင်ငွေရမှတမင်စားရမယ်ဆိုတော့တကြံကိုမိခိုပြီးတော့ကျွန်တော်တို့စိုင်းနေလမ်းပေးမှစိုင်းနေလမ်းမှလိုက်ရောင်းတဲ့လူတွေပေါ့နော်ဈေးတွေအဲ့ဒါတွေကောဒီနှစ်ကမန်တက်တွေပုံများလာတယ်ဆိုတော့အဲ့လိုရောင်းတဲ့လူတွေလည်းပုံများမှာပေါ့
ရောင်းတဲ့လူတွေလည်းပုံများလာတယ်ခုကရောင်းတဲ့လူကများတယ်ဒါပေမဲ့ဟိုဒ ီမနေ့ဒီမှာသူတို့ကတခါလဲကော့ကိုကျွေးလာရှိရလေမထမေးစားကြင်ဆိုရင်သူတို့ကဒီကြာဆန်ကြော်တို့ပါအဲ့လိုမျိုးကျွေးတယ်မနေ့လာတဲ့လူတွေကိုမနေ့ဒီအရှိမရောင်းနေတဲ့ဟာတွေကရောင်းနေတဲ့ဟာတွေကြတော့ခဏနားပြီးတော့ထိုင်မှုလောက်ပဲဝယ်စားကြရရများတယ်ပြီးတော့ဒီနေ့မြို့ကမှာဒီမဟာပဏူလပိုင်းညံလမ်းမှာလေသူကစီးစည်တွေကမရှိရောစီးစည်တွေကမရှိကြတော့ဒီမန်နက်တွေရှိတဲ့နေရာမှာပဲတော့လာတိုးပြီးတော့ရောင်းကြတာကြီးကတော့ရှိရဆိုင်တွေကတော့အရင်နှစ်ကကပူပြီးတော့များလာတယ်ပေါ့
ရောင်းတဲ့ဆိုင်တွေတော့ပူပြီးတော့များလာတယ်သူတို့ရောင်းကောရောင်းကြရလားကိုတောင်ခံဘလို့တွေ့လဲရောင်းဝယ်ရောကောင်းကြလား
ရောင်းဝယ်ရတော့လူကတော့နည်းနည်းပပအဲ့လောက်ပဲရှိတယ်ရောင်းဝယ်အဲ့လောက်ဒီကောင်သမီးစားချင်းတစ်ချိန်လောက်ပဲဝုန်းနဲ့အဲ့လိုမျိုးရောင်းလိုက်ရတယ်အာပြီးရင်အော်မရှိတော့ဘူးအရင်တော့ဆိုရင်ဒီပုံမှန်လာပြီးတော့အဲ့လိုပေါ့နော်မန်နက်ပုံမှန်မဟုတ်လေပုံမှန်လာပြီးတော့စားသုံးနေကြလူတွေကတော့ရှိတယ်ဒါပေမဲ့အခုနှစ်မှာတော့အဲ့လိုမျိုးတိတ်မရှိတော့ဘူးတမင်းစားရင်တစ်ချိန်လောက်ပဲရောင်းရတာရောင်းရတဲ့ပုံစံမျိုးပဲရှိတော့တယ်ဗျ
ဆိုတော့ဒါဆိုရင်သူလမ်းပေါ်မှာရှောက်ပြီးတော့လက်ပွေပြီးတော့ပေါ့လွယ်ပြီးတော့စားတဲ့အဲ့လိုရောင်းနေရောင်းဝယ်ဈေးရောင်းဈေးဝယ်လုပ်တဲ့လူတွေလည်းဈေးတဲ့လေးတွေလည်းမရှိတော့ဘူးပေါ့အဲ့လိုမျိုးလားနည်းသွားတာလား
နေရတာဗျအရင်တော့ဆိုရင်ဒီပြည်လန်းတောက်လျှောက်ဒီလေတဲ့ကားကြီးရဲ့နားမှာဆိုတယောက်နဲ့တယောက်ကတူးဝေပြီးတော့ရောင်းနေကြတာပေါ့နော်အခုကရတော့အဲ့လောက်တိတ်ပြီးတော့ဟိုဟာမရှိတော့ဗျအစားတောက်ရောင်းနေလူတွေပါဆိုရင်ဘေးနားလေးမှာအဲ့လိုဟိုဟာ၄၅၆ဆိုင်စားလीအဲ့လိုမျိုးဟာလောက်ပဲရှိတော့တာအရင်တော့လိုမျိုးဒီဟိုဟာတိတ်ပြီးတော့ရောင်းတာတိတ်ရှိတော့အစိုးရတော့ကြက်မှတ်ထားလာတော့မပြောတော့ဘယ်မှာတော့တော့ဒီတကြာကာလအတွင်းမှာဒီပြည်လန်းမန်နေဂျာရဲ့အရှိမဆေးမရောင်းအောင်လို့ဒီစိုင်းဘုတ်ဒီပါးထောင်ထားတယ်ဒါပေမဲ့လည်းအချိန်နာဒီတကြာနာနီးလာတော့လာရောင်းတဲ့လူတွေလည်းရှိရယ်လာရောင်းကြတယ်ပေါ့နော်အစိုးရဒီလိုတတ်မှတ်ထားနေတဲ့လားလာရောင်းကြတယ်အရင်နှစ်တွေတုန်းကဆိုရင်ဒီမန်နေဂျာအရှိမဆိုရင်ဒီအပြင်းအားလူတွေရောဈေးတွေမဟုတ်ဘဲနဲ့အပြင်းအားလူတွေတော့မှဒီကားတွေနဲ့ပေါ့နော်ကိုလိုက်ထွက်လို့ကားတွေကိုနောက်မှ PC တင်ပြီးတော့လာရောင်းကြတာကြီးကတော်တော်များများရှိရဲ့ဗျဒီနေ့မှာတော့နေသွားတာတော့တွေ့ရတယ်ဗျ
ဆိုတော့ဈေးတွေကရောဈေးရောင်းတဲ့ဈေးနှုန်းပေါ့ဈေးနှုန်းတွေကရောကြံတွင်းမှာတိတိတတ်တာပုံများသလား
တိတိတတ်တာပုံများလားဆိုတော့အရင်ကထက်တော့များတယ်ဥမာငုံပြုတ်ရိုးရင်တထုပ်ကို150လောက်ပဲရှိရဟာဆိုရင်1,400တော့အဲ့လိုမျိုးရောင်းတယ်အဲ့လိုမျိုးပေါ့နော်အစားအစာပဲဈေးတွေကနည်းနည်းတော့ဟိုပုံများသွားများတာပေါ့နော်ဒါပေမဲ့အဲ့လိုပေါ့ဒီသူတို့ဈေးကတော့သူတို့ပါဇက်သေးမှာပဲဆိုလိုချင်တာဒီပွဲက1,000လေးပြောရင်လည်းပြောလိုက်တယ်ဒီ1,000ကလည်းအဲ့လိုမျိုးပြောရင်လည်းပြောလိုက်တာကြီးလေရှိရယ်ဆိုလိုချင်တာဒီအရင်ရက်ကတကြံမဟုတ်ခင်ငါးအနေရောင်းနေကြဟာဆိုရင်ဒီတကြံရက်တွေးပါဆိုသူက1,000လို့1,500လို့နေကြောင်းလိုက်ရောအဲ့လိုမျိုးရှိရယ်ဗျဒါပေမဲ့စားတော့အဲ့လိုပစ္စည်းကြတော့လေအရင်အထက်လေကောင်းလာဘူးပေါ့เนาะမကောင်းလာဆိုအရင်တော့ဆိုဒါတီချာချာဟိုစနစ်ကြီးကြလေးရောင်းတော့နည်းနည်းမကောင်းမှုမရှိဘူးအခုကကြတော့ဒီစားသုံးသူကအရန်ဟိုပါပေါ့เนาะဒီခမေးစားကြီးမှာစားသုံးသူကအရန်ကြာလာတော့သူကအဲ့လိုမျိုးပေါ့ဟိုဒီပုံမှန်မဟုတ်ဘူးနဲ့ဟိုကတ်တမောကဲမလုံးနိုင်တော့ဘူးရန်နဲ့အဲ့လိုမျိုးရောင်းနေဈေးတွေကတော့ညီအစ်တတော်များတယ်ဗျ
ကိုကျော်ကျော်သိစီစီတိဆက်ပေးနေတဲ့စီးပွားရေးကဏ္ဍကိုအင်ကာနဲ့မနှက်ခင်မှာနောက်တစ်ချိန်ပြန်ပြီးတော့နားဆင်နိုင်ပါလိမ့်ရှင
်ဗီဒီယိုမြန်မာပိုင်းရုပ်မြင်သံကြားအစီအစဉ်တွေကိုဒီမိုကရက်တစ်မြန်မာအသံ DVB ရုပ်သံလိုင်းကနေဖန်ယူကြည့်ရှုနိုင်ပါတယ် DVB ရုပ်သံစလောင်းကနေပြီးတော့နေ့စဉ်ည10:00နာရီနဲ့မနေ့9နာရီခွဲအချိန်မှာဖြစ်ပါတယ်။ပုံမှန်ကြည့်ရှုနေကြ VOA ရဲ့ Asia Set 7 ဂျိုးရူကနေပြသတဲ့မိနစ်30စာနောက်ဆုံးရနိုင်ငံတကာနဲ့မြန်မာသတင်းတွေအပြင်သတင်းဆောင်မတွေတွဲဆုံမေးမြန်းခန်းတွေနဲ့အပတ်စဉ်ကဏ္ဍတွေကို DVB ရုပ်သံလိုင်းမှာနေ့စဉ်ပုံမှန်ကြည့်ရှုနိုင်ပါတယ်ရှင
်။ VOA ရဲ့တင်းလာနေညဘက်အစီအစဉ်တွေကိုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်။အခုမဆုမြတ်မွန်စီစဉ်ထုတ်လွှင့်ပေးနေတဲ့ blogger တွေပြောသမျှအစီအစဉ်ကိုဆက်ပါမယ်။ဖနက်စီတဲ့နေရာမှာဖနက်ကသူ့လိုလိုလာပြီးညီညီညာညာစီနိုင်တဲ့အိမ်တွင်းစီဖနက်တွေကို Nissan ကားကုမ္ပဏီကတီထွင်လိုက်ပါတယ်။နောက်ဆုံးပေါ် Leaf လို့ဆိုတဲ့ battery ကားမှာတုံထားတဲ့သူ့အလိုလိုကားပတ်ကင်ထိုးနိုင်တဲ့နည်းပညာကိုအခြေခံပြီးအိမ်တွင်းစီဖနက်တွေကိုထွင်ထားတာပါ။ကမ္ဘာကျော်ကားကုမ္ပဏီကြီးကအခုလိုအိမ်တွင်းစီဖနက်တွေကိုဘာကြောင့်တီထွင်ရသလဲဆိုတာမဆုမြတ်မွန်က blogger တွေပြောသမျှအစီအစဉ်မှာတင်ပြပေးထားပါတယ်ရှင်။
ခုသားညုံရေနောက်ဆိုဂျပန်သွားလေလို့လေဟိုတယ်တွေတဲခိုကန်းနေမှာကိုရှိကိုဖနက်အလိုလိုရောက်လာတယ်ဆိုရင်လက်မသွားနဲ့အောင်နော်သူ့အလိုလိုဖနက်တွေကိုစီစီဖြစ်အောင်လို့ဤပညာတွေနဲ့လှုပ်ထားတော့ဘယ်နေရာမှာပဲဖနက်ကိုချွတ်လိုက်ချွတ်လိုက်ခလုတ်နှိပ်လိုက်တာနဲ့ဖနက်ကဖနက်တွေတန်းစီထားတဲ့နေရာကိုအလိုလိုသွားပြီးထားနိုင်နေပြီ
ဖနက်ကသူ့ဖာသာရှောက်သွားနေရလားမဆင်မမွားရှင်းအောင်ပြောပါအောင
်ဒီလိုလေအပြင်ကနေပြီးတော့အိမ်ပြန်ရောက်လာပြီဆိုလို့ရှိရင်ဂျပန်မှာအိမ်တွင်းစီးဖနက်တွေလဲစီးတတ်ကြတယ်မလားအဲ့လိုစီးတဲ့ဖနက်တွေကိုဒီဖနက်ထားတဲ့နေရာမှာအမြဲတမ်းစီစီရီရီဖြစ်နေအောင်လို့နီဆန်ကားကုမ္ပဏီရဲ့ဤပညာကိုတုံးပြီးတော့အခုလှုပ်ထားတာဒီဖူဂျီတောင်ကြီးကိုလှမ်းပြီးတော့မြင်ရတဲ့ဟာကိုနဲဆိုတဲ့မြို့ကတဲခိုကန်းတစ်ခုမှာလောလောဆယ်အဲ့ဒီဖနက်တွေကိုအစမ်းတုံးကြည့်နေကြတာလေ
နောက်ဆုံးတော့ကားမှာတုံးထားတဲ့ဤပညာကိုဖနက်မှာတုံးနေဆိုတော့အဲ့ဒီဖနက်ပုံစံကရောတော်တော်လေးကိုစမ်းတင်နေရလားဗ
ျမစမ်းဘူးရှေအိမ်ထဲမှာစီးတဲ့ရိုရိုဂွင်းလိုဖနက်ပုံစံပဲဒါပေမဲ့ထူးတာကအောက်မှာဘိန်းသေးသေးလေးနှစ်ခုပါတယ်အဲ့ဒါကြောင့်လဲခလုတ်နှိပ်လိုက်တာနဲ့ဖနက်ကကျမ်းပြင်ပေါ်မှာသူ့အလိုလိုရှောက်သွားပြီးတော့ဖနက်တွေတန်းစီထားတဲ့နေရာမှာသွားပြီးစီနိုင်တာလေ
ဆော့ဆော့ကပြောတာဆိုရင်ဒီနစ္စန်ကားကုမ္ပဏီရဲ့ဤပညာဆိုတော့ဘလို့ဤပညာကူများအိမ်တွင်းစီးဖနက်မှာသွားသုံးရတာလည်းမသိဘူးနော
်နစ္စန်က2018ခုနှစ်နှစ်ကုန်ပိုင်းတုန်းကထုတ်ခဲ့တဲ့ဒီ2018ခုနှစ် model Leaf ဆိုတဲ့ battery နဲ့မောင်းတဲ့ကားသိတယ်မလားအဲ့ဒီကားတွေမှာ ProPilot Park Technology ဆိုတဲ့ဤပညာပါတယ်အဲ့ဒါကကားပါကင်တွေမှာနေရာလုတ်ကိုကားကသူ့အလိုလိုရှာပြီးတော့မှရင်မောင်းအထိမ့်မပါဘဲနဲ့ကားပါကင်ထိုးနိုင်တဲ့ဤပညာလေအဲ့လိုဤပညာကိုအခုအိမ်တွင်းစီးဖနက်တွေမှာတုံးထားတာကားမှာတုံးတဲ့ဤပညာလို့တော့အဆင်မမြင်ဘူးပေါ့ဒါပေမဲ့ဖနက်မှာလည်းဘိန်းလေးနှစ်ခုအပြင်မော်တာရဲ့ sensor ရဲ့ပါတယ်လေဒါမှဖနက်တွေတန်းစီထားတဲ့နေရာနေရာလုတ်မှာသူ့အလိုလိုသွားပြီးတော့တန်းစီနိုင်အောင်လို့
Leaf battery ကားတွေမှာတော့အဆင်မြင်ဤပညာသုံး sensor တွေ camera တွေပါတယ်အဲ့ကြောင့်မလို့ဘယ်နေရာမှာပါကင်နေရာလွတ်တယ်လဲဆိုတာကိုကားကသူ့လူလူရှာနိုင်ပါကင်ထိုးနိုင်တာဗျ။အ
ဲ့ဒီလောက်အဆင်မမြင်ပေမဲ့လည်းအလားတူဤပညာသုံးတဲ့ဖနက်တွေကိုတီထွင်ရတာကကားတွေသူ့အလိုလိုမောင်းနိုင်တဲ့ဤပညာအကြောင်းလူအများပို့ပြီးတော့သိအောင်နဲ့အဲ့ဒီဤပညာရဲ့အလားအလာတွေကဘလောက်များတယ်။မော်တော်ကားလိုမျိုးမောင်းစရာမလိုတဲ့တခြားပစ္စည်းတွေလည်းထွင်နိုင်တယ်ဆိုတာကိုပို့ပြီးတော့မှသတိထားမိလာကြအောင်လုပ်တာလို့ Nissan ကုမ္ပဏီရဲ့ပြောခွင့်ရ Nick Maxfield ကပြောပါတယ်။
2019ကုန်ပိုင်းမှာထုတ်ခဲ့တဲ့ Leaf Electric ကားတွေမှာဆိုရင်ကားရဲ့ပတ်လည်မှာ Sonar Sensor 12ခုတောင်ပါတယ်။နောက် High Resolution Camera တွေလည်းတက်ထားတော့ကားပတ်လည်ကအချင်းတွေကိုအလိုလျောက်ပတ်ကင်ထိုးပြီးတဲ့စနစ်ကချက်ချင်းသုံးသပ်နိုင်ပြီးတော့ဘယ်နေရာမှာတော့ရှင်းနေတယ်၊ဘယ်နေရာမှာတော့နေရာလွတ်နေတယ်ဆိုတာကိုကားကသူ့လိုလိုဆုံးဖြတ်နိုင်တာပါ။ပတ်ကင်ထိုးလို့ရှိရင်ရင်မောင်းအကူအညီမလိုဘူးဆိုပေမဲ့ရင်မောင်းကတော့အလိုလိုပတ်ကင်ထိုးပြီးတဲ့ခလုတ်ကိုနှိပ်ထားရပါတယ်။နောက်လိုရမယ်ဆိုလို့ရှိရင်ရင်မောင်းက Brake ညှင်းလို့ရပါတယ်။ဒါပေမဲ့ကားချိန်ထိန်းတာရော steering လှဲ့တာရော brake နင်းတာရောအားလုံးကိုကားကသူ့လိုလိုလုပ်သွားတာပဲမဆွမြမော်ရဲ့
ကားပါကင်ထိုးရဲဆိုတဲ့နေရာမှာလဲကားကောင်းနဲ့ထိုးတာရောနောက်ပြန်ထိုးတာရောလမ်းဘေးမှာဘေးတိုက် parallel ထိုးတာရောသုံးမျိုးလုံးလုပ်နိုင်ပါတယ်တခုတော့ရှိပါတယ် sensor တွေထိန်းချုပ်မှုတွေကကန့်သတ်ချက်တွေရှိနေသေးတဲ့အတွက်ကားကသူ့လိုလိုပါကင်ထိုးနေချိန်မှာရင်မောင်းကစောင့်ကြည့်နေပြီးတော့လိုရင် brake အုပ်ပါလို့ Nissan ကုမ္ပဏီကိုယ်တိုင်ကပြောထားတယ်ပါကင်ထိုးတဲ့အချိန်မှာအန်ရရှိလာလို့ရှင်ကားကိုရက်သွားအောင်လို့စနစ်ကိုလှုပ်ထားပေးမယ်လေရင်တိုက်မှုမဖြစ်အောင်လုံးဝတော့ကားဝယ်မပေးနိုင်ပါဘူးလို့ဆိုပါတယ
်လူတွေတော်မှသတိထားနေရင်ရင်တိုက်မှုဆိုတာဖြစ်နိုင်သေးတာဆိုတော့စက်ကအားလုံးလုံနေချိန်မှာရင်တိုက်မှုကိုလုံးဝကားဝယ်ပေးမယ်လို့မျှော်လင့်ထားလို့မရဘူးလေဒါပေမဲ့လည်းအလိုလိုပါကင်ထိုးပေးနိုင်တဲ့ဤပညာကရင်မောင်းတွေအတွက်တနည်းနည်းနဲ့တော့ထောက်ကူဖြစ်ပါတယ်အခုပဲကြည့်လေဒီဤပညာမျိုးကိုဖနက်တွေမှာတော့မှထည့်သုံးဖို့လုပ်နေပြီ
အဲ့ဒီ ProPilot Park Technology ဤပညာကိုသုံးပြီးတော့ Nissan ကထွင်ထားတာအိမ်တွင်းစီးဖနက်တွေမဟုတ်သေးဘူးကိုသားညုံရကျမ်းပြင်ပေါ်မှာခင်းပြီးတော့ထိုင်တဲ့ကူရှင်တွေရောနောက်စပွဲကုန်အနိမ့်တွေပါရှိသေးတယ်တဲခိုကန်းထဲမှာဖနက်တွေကူရှင်ထိုင်ခင်းတွေစပွဲကုန်တွေသူ့အလိုလိုစီစီရင်ဖြစ်အောင်စီတာကအဲ့ဒါတွေတွေ့တဲ့အခါမှာအံ့အားသင့်သဘောကျသွားအောင်လို့ရည်ရွယ်တယ်ဒါအပြင်ဖနက်စီဖို့ကူရှင်တွေသူ့နေရာနဲ့သူတတက်ရရဖြစ်အောင်လုပ်ဖို့အတွက်ဝန်ထမ်းအင်အားသုံးစရာမလိုအောင်လည်းရည်ရွယ်တယ်လို့ Nissan ကုမ္ပဏီကပြောပါတယ
်သူ့အလိုလိုနေသားတကျပြန်ထားနိုင်တဲ့ရုံသုံးကလထိုင်တွေကိုလည်း2016ခုနှစ်တုန်းက Nissan ကုမ္ပဏီကပဲထွင်ခဲ့သေးတယ်မဟုတ်လားဗျအစီဝေကမ်းမတွေနောက်ရုံးကန်းတွေတဲမှာဝန်ထမ်းတွေထသွားပြီဆိုရင်ဖြိုဖျက်ကြံခဲ့တဲ့ကလထိုင်တွေကိုစပွဲကုန်းအောင်မှာစီစီရီနေသားကြသူ့လူလူပြန်စီအောင်လို့လက်ခုပ်တီးလိုက်ရုံပဲလက်ခုပ်တန်ကြားတာနဲ့ကလထိုင်တွေကသူ့လူလူနေရာယူသွားပြီးတော့နေသားကြထားနေတာလေ
ရုံးတော့ကလထိုင်တွေတွေမဟုတ်သေးဘူးရှင်ဒီဆိုင်တွေမှာတန်းစီဆောင်တဲ့အခါမှာရှေ့ဆုံးကတယောက်ထသွားပြီဆိုတာနဲ့အဲ့ဒီလွတ်သွားတဲ့ကလထိုင်ကနောက်ဖက်မှာတန်းစီနေတဲ့သူတွေထိုင်လို့ရအောင်လို့သူ့အလိုလိုနောက်ဆုံးကိုရောက်သွားသလိုပဲကျန်တဲ့ကလထိုင်တွေကလည်းသူ့အလိုလိုတနည်းအားစားရှေ့တိုးသွားနိုင်တဲ့ဒီ autonomous chair ကလထိုင်မျိုးလဲထွင်သေးတယ်
။ကမ္ဘာထိပ်တန်းမော်တော်ကားကုမ္ပဏီတော်များများကသူ့လိုလိုမောင်းတဲ့ကားတွေသူ့လိုလိုပတ်ကင်ထိုးနိုင်တဲ့ကားတွေကိုထွင်နေတဲ့အချိန်မှာ နစ်ဆန်ကအဲ့နည်းပညာတွေကမော်တော်ကားတွေမှာလည်းမကောက်တခြားပစ္စည်းတွေမှာလည်းသုံးလို့ရတယ်ဆိုတာကိုတီထွင်ပြနေတာကတော့ချီးကျူးပါမယ
်ရင်မောင်းကူညီမလိုပဲနဲ့သူ့အလိုလိုမောင်းနိုင်တဲ့နစ်ဆန်မော်တော်ကားတွေကို2020ခုနှစ်မတိုင်ခင်မှာဈေးကွက်တင်နိုင်ဖို့စီစဉ်ပြီးတော့တီထွင်နေချိန်မှာအခုလိုမျိုးဒီအိမ်တိုင်းရုံးတိုင်းမှာအသုံးဝင်နိုင်တဲ့ပစ္စည်းတွေကိုလည်းအလားတူနည်းပညာနဲ့လှုပ်ပြီးတော့မှဘလောက်အသုံးဝင်လဲဆိုတာလှုပ်ပြတာကတော့ Nissan Company ရဲ့ဈေးကွက်မြင့်တင်ရေးနည်းပြဟာတစ်ခုလို့ပြောရမယ်ထင်ပါတယ်ရှင
်။မဆုမြတ်မစီစဉ်တင်ဆက်ပေးနေတဲ့ blogger တွေပြောသမျှအစီအစဉ်ကိုနားဆင်ကြကြရပါရှင်။အခုမအေးတနာကျော်စီစဉ်တင်ဆက်ပေးနေတဲ့တက်တန်ရောင်သတင်းလွှာကိုလည်းဆက်ပြီးတော့နားဆင်ကြရပါမယ်။ကဘာတဝမ်းအမှုပညာအားကစားစာပေရင်ကျေးမှုစသဖြင့်နယ်ပယ်သီးသီးမှာထင်ရှားကျော်ကြားလူသိများသူတွေရဲ့အကြောင်းတပတ်အတွင်းသတင်းထွေထွေကိုစူးစီးတင်ဆက်ပေးနေတာဖြစ်ပါလိမ့်ရှင်။
မင်္ဂလာပါရှင်အားလုံးစိတ်လက်ပျော်ရွှင်ပေါ်ပါကြပါစေဒီတစ်ပတ်တက်တန်ရောင်သတင်းလာမှာတော့စင်းရဲတဲ့ကျောင်းသားတွေပညာသင်နိုင်ရေးအတွက်ဒေါ်လာ4သိန်းနဲ့ကောက်ကိုလှူဒန်းလိုက်တဲ့မင်းသားဘသူပါလဲဒီလိုမျိုးကမ္ဘာတစ်လောကထင်ပေါ်ကျော်ကြားသူတွေနဲ့အမှုပညာလောကကသတင်းတူတူထွားတာတွေကိုပြောပြပေးသွားပါမယ်ဗြိတိသျှ007 James Bond ရုပ်ရှင်နောက်ဆုံးဇာတ်ကားမှာအရင်ကမှတရုတ်ဆောင်နဲ့မင်နာဒန်နီယယ်ခရိတ်ပဲထပ်ပြီးတော့တရုတ်ဆောင်ထားပါတယ်လို့သူအတည်ပြုသွားခဲ့ပေမဲ့လည်းအဲ့ရုပ်ရှင်ဇာတ်ကားကိုတော့အရင်ကဒါရိုက်တာဒန်နီဘွားရိုက်မရိုက်ဆိုတာတော့သူပြောမသွားပါဘူးမင်နာဒန်နီယယ်ခရိတ်နဲ့သူ့ရဲ့ဇနီးဖြစ်တဲ့ဗြိတိသျှရုပ်ရှင်မင်းသမီးရေချယ်ဝိုက်စ်တို့နယူးယောက်မှာကျင်းပတဲ့ Opportunity Network နှစ်ပတ်လည်ညစာစာပွဲကိုဧပြီလ9ရက်နေ့ကလာတော့သူအဲ့လိုပြောသွားတာပါအဲ့ကွန်ရဲ့အဖွဲ့ကအကြောင်းသားတွေကောလိပ်ပညာသင်ယူနိုင်ဖို့အကူအညီပေးတဲ့အဖွဲ့ဖြစ်ပြီးတော့ဒန်နီယယ်ခရစ်တိုဇနီးမောင်နှံကဒီအစီအစဉ်ကိုအားပေးတဲ့အနေနဲ့အခုလိုမျိုးအခမ်းအနားလာတက်တာဖြစ်ပါတယ်။ဒီအဖွဲ့လုပ်နေတဲ့လုပ်ငန်းတွေနောက်ပြီးတော့အဖွဲ့ရဲ့ရည်ရွယ်ချက်ဒါတွေကိုပြည့်ဝထောက်ခံကြောင်းဂျိမ်းစ်ဝမ်းမင်းသားကပြောသွားပါတယ်
။ Brilliantly as it gets students from high school all the way to college into work and they've got like 100% graduation rate
လူငယ်တွေပညာသင်ဆုပေးတာမျိုးလုပ်တဲ့အဖွဲ့အစည်းကိုကျွန်တော်ရောရေချယ်ပါကူညီချင်တာပါဒါမဲ့လည်းပညာသင်ဆုအစပိုင်းမှာရတဲ့သူတွေနောက်ပိုင်းမှာပညာတစ်ပိုင်းတစ်စနဲ့ကျောင်းထွက်သွားတာတော်တော်များတာကြားရပါတယ်ဒီအဖွဲ့ကတော့အထက်တန်းကျောင်းကနေပြီးတော့ college အပြီးလုပ်ငန်းဝင်ဝင်တဲ့အထိကျောင်းသားတွေကိုထောက်ပံ့ကူညီပေးတဲ့အဖွဲ့မျိုးဖြစ်ပါတယ်သူတို့ထောက်ပံ့ကူညီတဲ့ကျောင်းသားတွေရာနှုန်းပြည့်ကျောင်းပြီးဘွဲ့ရသွားကြပါတယ်ဒါကြောင့်မလို့ကျွန်တော်တို့ဒီအဖွဲ့ကိုအားပေးကူညီတာပါလို့မင်းသားဒန်နီယယ်ခရစ်ကပြောသွားပါတယ်သူတို့ရဲ့တရားတရားကိုပြသတဲ့အနေနဲ့လည်းဒန်နီယယ်ခရစ်ကသူ့ရဲ့2014 Aston Martin Vanquish အမျိုးအစားကားကိုလှူဒန်းခဲ့ပါတယ်ဒီကားကိုခရစ်စတီလေးလန်ဂီဟာကဧပြီလ20ရက်နေ့မှာလေးလံတင်ပြီးတော့ရောင်းချပေးမှာပါသူ့ရဲ့ဒေါ်လာ4သိန်းတန်ဒီပြိုင်ကားကိုလှူဒန်းလိုက်လို့လည်းနည်းနည်းမှနှမျောတွန့်တူတာမတွေ့ရပါဘူး
Well, I was lucky enough to own one of those cars and I couldn't think of a better thing to give it to so Christie's auction house
ဒီလိုကားမျိုးတစ်စီးကိုကျွန်တော်ကုသိုလ်ထုလို့ပိုင်ဆိုင်တာပါဒါကြောင့်မလို့လူရန်ဖို့ဆိုရင်ဒီကအသင့်တော်ဆုံးပဲလို့ကျွန်တော်ယူဆပါတယ် Christie Leyland Gear လည်းအရန်ကိုကူညီပါတယ်သူတို့ဒီ Leyland ဘွဲကိုအခမဲ့ကူညီကျင်းပပေးတာပါဒီတော့ရသမြငွေတွေအားလုံး Opportunity Network စီကိုရောက်ပါမယ်စိတ်ဝင်စားရင်သူတို့ရဲ့ website မှာကြည့်နိုင်ပါတယ်လို့ Daniel Craig ကကြော်ညာသွားပါတယ်Christie Leyland Gear ဟာတော့ဒီကားကဒေါ်လာ4သိန်းကနေပြီးတော့6သိန်းကြာရလိမ့်မယ်လို့ခန့်မှန်းထားပါတယ်။ဒီပွဲကိုမလာခင်လေးမှာပဲ Daniel Craig ကသူ့ရဲ့ဇနီးဖြစ်တဲ့ Rachel ကိုဒီကားအကြောင်းသူမသိသေးတာတခုပြောပြသွားတယ်လို့လဲ Rachel ကပြောပြသွားခဲ့တာပါ။
The car, that's actually it's an Aston Martin and it's his car.
ဒီကားက Aston Martin ဆိုတာဟုတ်တယ်။သူ့ကားဆိုတာလည်းဟုတ်ပါတယ်။ဒါပေမဲ့ကျွန်မလုံးဝမသိတဲ့အချက်ကိုဒီကိုအလားလမ်းမှပြောပြတော့ဒီကားမျိုးစားကကမ္ဘာပေါ်မှာအရေးအတွက်နည်းနည်းလေးပဲထုတ်တာတဲ့။အစီးတရားပဲရှိရလို့ပြောတယ်။ဒီကားကိုနံပါတ်တက်တာတက်ကနေပြီးတော့တရအထိပါ။ဒီကားနံပါတ်က007 3939ပါ။ခုနှစ်ကားမြောက်ပေါ့။ဟုတ်ပါတယ်။ဒီကားကိုသူအခုလေးလံတင်မှာပါ။ Christie Leyland Gear လည်းအကူအညီပေးပါတယ်။ရသမြငွေရအားလုံးကို Opportunity Network ကိုလှူလိုက်မှာပါလို့သူရဲ့ဇနီးဖြစ်တဲ့ Rachel ကပြောသွားပါတယ်။ဒီအဖွဲ့ကစာတော်ပြီးတော့ဆင်းရဲတဲ့ကျောင်းသားတွေကို college ကျောင်းထားပြီးတော့အောင်မြင်တဲ့အလုပ်တွေရရှိအောင်အထူးကိုကူညီပေးတာပါ။ Rachel ကသူ့ယောက်ျားရိုက်ကူးနေတဲ့ရုပ်ရှင်ကားတနေပတ်သက်ပြီးတော့အတည်ပြုသွားတာမှာတော့
I believe if you look in the online it says
ဟုတ်ပါတယ်သူကဗြိတိသျှတရှု 007 ဖြစ်တဲ့ဒီ James Bond ရုပ်ရှင်အတွဲ25ကားမြောက် Bond 25မှာပါဝင်ပြီးတော့သူရုပ်ဆောင်ထားပါတယ်လို့ပြောသွားပါတယ်။ အရင်ကတော့ဒီရုပ်ရှင်ရဲ့ဇက်လိုက်မင်းသားဖြစ်တဲ့ Daniel Craig ထပ်ပြီးတော့တရုပ်ဆောင်တော့မှမဟုတ်ဘူးနောက်ထပ် Bond ဇက်လိုက်အစ်တတယောက်နဲ့ရိုက်မယ်ဆိုတော့ကောလာဟာလာတွေလည်းထွက်နေတာပါသူနေရာမှာမင်းသမီးအစားထိုးရိုက်မယ်ဆိုပြီးတော့လည်းတရင်တွေထွက်ခဲ့ပါလိမ့်ရှင်တဲ့နော်အစီအစဉ်ကိုရေဒီယိုမှာအပတ်စဉ်တနင်္လာညပိုင်းအစီအစဉ်မှာထုတ်လွှင့်ပေးနေပါတယ်ရှင်။ဒီသတင်းတော်ကိုရုပ်ရောအသံရောအပြည့်အစုံကြည့်နေတဲ့ဆိုရင်တော့ရုပ်မြင်သံကြားမှာတနင်္လာရီမနေ့တိုင်းမှာစတင်ထုတ်လွှင့်တဲ့ VOA အပတ်စဉ်မဂ္ဂဇင်းအစီအစဉ်မှာကြည့်ရှုနိုင်ပါတယ်။ VOA မြန်မာပိုင်းရဲ့အင်တာနက်မှာဆိုရင်လည်း YouTube နဲ့ Facebook စာမျက်နှာတွေပေါ်မှာရှုစားနိုင်ကြပါတယ်ရှင်။ပျော်ရွှင်စရာနေ့လေးတစ်နေ့ဖြစ်ကြပါစေနော်။ Oh yeah my own yeah Oh yeah my own
yeah မဲတန်တော်ကျော်ရဲ့တက်တယောင်တွင်လွားကိုနားဆင်ခဲ့ကြတာပါရှင်အခုတစ်ပတ်သူယုံကြည်ရာအစီအစဉ်မှာတော့ရန်ကုန်မြို့ကမချောစုရဲ့ယုံကြည်ရာကိုနားဆင်ကြရမှာပါမမိုးဖြူစီစဉ်တင်ဆက်ပေးထားပါတယ်ရှင
်ဒီမှာယုံကြည်ဒီမှာစပောင်းနိုင်ပြီးရယ်ဆိုတာလေးပြောချင်တယ်နော်နေဟောင်းကုံဆုံးလို့နှစ်တကူကူပြောင်းနေဒီလိုအချိန်မှာကျမတို့လူသားတွေဟာအချင်းချင်းအပြန်အလှန်စုမုံကောင်တောင်းကြပုံမကောင်းမွန်တာတွေပိုင်ဆိုင်ရရှိလာအောင်စီးပွားဥစ္စာတွေတိုးတက်လာအောင်ပညာရေးကျန်းမာရေးလူမှုရေးကိစ္စအဝဝအဆင်ပြေအောင်စုမုံချွေကြတာထုံးစံမဲ့မဟုတ်ပါလားနိုင်ငံကောင်ဆောင်တိုင်းပြည်ကောင်ဆောင်တွေကလည်းပြည်သူလူထုကိုနှစ်သက်စုမုံကောင်တောင်းမေတ္တာပို့စုပေးစကားတွေချွေကြသလိုမီဒီယာတွေရေဒီယိုရုပ်မြင်သံကြားတွေမှာလည်းဆူတောင်းနှုတ်ခွန်းဆက်သားလွှာတွေဝေဝေလွန်လွန်ရန်ရန်ဆန်ဆန်ဖော်ပြကြတာမဟုတ်ပါလားဆူတောင်းနဲ့ဆူပေးတယ်ဆိုတာလူသားအချင်းချင်းတဦးပေါ်တဦးကောင်းသောမေတ္တာစေတနာအပြန်အလှန်ထားရှိခြင်းကိုဖော်ညွှန်းတာမို့ရှေးအစဉ်ဆက်ကာလကနေဒီကနေ့ဒီအချိန်ထိကျင့်သုံးနေကြတာနောက်မှလည်းဆက်လက်ကျင့်သုံးနေရအောင်ပါလားလူလောကကြီးမှာဆူမတောင်းမှုတဲ့သူရဲ့လို့မရှိတော့ပါဘူးအဲ့ဒီလိုစတောင်းစားရတဲ့အထဲမှာအများစုကဖះရှင်ကိုရှိခိုးပူဇော်ဖះရှင်ကိုတိုင်တယ်မိမိဆန္ဒတွေပြည့်အောင်ဖះရှင်ကိုသနာခံအနည်းဆုံးအစ်စ်စူတောင်းမပြည့်သေးတာစိတ်သက်သာရရတတင်းကတော့အင်းငင်းသွားကြတာဘူးပြီးတော့ကိုယ်တိုင်အားထုတ်မှုမရှိကြတာများပါတယ်ဖះရှင်ရဲ့ဆောင်းမကြည့်ရှုဖြည့်ဆည်းပေးတာကိုကိုယ်တိုင်အားမထုတ်ပဲအိမ်ကထိုင်ပြီးမျောနေလေးရှိကြပါတယ်မိမိစူတောင်းနေပြေဝလာနိုင်မှုအထောက်ပံ့ဖြစ်စေမဲ့ကိစ္စရပ်တွေမှာကာယကံဝစီကံမနောကံဆိုတဲ့အလုပ်သုံးပါဉာဏ်ဝရိယဇွဲလုံးလာတွေနဲ့ပြင်းပြစွာအားဆိုင်လောက်ကင်ဖြည့်စည်းမှသာဆူတောင်းပြေးနိုင်တာပါဂေါရမမြတ်စွာဘုရားအလောင်းတော်ဟာတောင်းတဲ့ဆုပြည့်စုံနိုင်မှုအတွက်သူမိသားရှင်ရင်သေးဘဝကနေစပြီး၄သင်္ချေနဲ့ကဘာတသိန်းတိုင်ဒီတိုင်းထမ်းနေခဲ့ဦးဘုရားရှင်အဖြစ်ကိုရောက်ဖို့ဒီဇိုင်းမမတ်ပါရမီဖြည့်စည်းခဲ့ပါတယ်နောက်ဆုံးတော့သူတောင်းတဲ့ဆုပြည့်ခဲ့တာကြောင့်အကြောင်းမဲ့မဟုတ်ပါဘူးထိုင်မာတဲ့စိတ်ပန်းဖြတ်မှုနဲ့အတူအလုတ်သုံးပါးကံတွေနဲ့ဘဝပေါင်းများစွာကြိုးပမ်းဖြည့်ဆည်းခဲ့တာကြောင့်မှာတနည်းအားဖြင့်စန္ဒာဓိပတိဝရိယဓိပတိဝိမန္တာဓိပတိစိတ်တာဓိပတိဆိုတဲ့တရားလေးပါစုံညီယုံနာမကမှန်ကန်တဲ့ယုံကြည်ရာတရားရှိခဲ့လို့ပဲမဟုတ်ပါလားတရားဆိုတဲ့စကားလုံးကိုအများအားဖြင့်တဝင်ယုံကြည်မှုလို့ဘာသာပြန်လေးရှိပါတယ်ဒါပေမဲ့တရားဆိုတာယုံကြည်ရာကိုကိုယ်တိုင်ကြည်စည်နဲ့နဲ့ရှင်းရှင်းလင်းလင်းလက်တွေ့သိရှိနားလည်ပြီးမှဖြစ်ပေါ်လာတဲ့စိတ်ချယုံကြည်မှုမျိုးဖြစ်ပါတယ်အခက်အခဲမှန်သမျှကိုယုံကြည်ချက်ဖြင့်လွတ်မြောက်၏လို့မြတ်စွာဘုရားဟောကြားခဲ့ပါတယ်ကောင်းမွန်တဲ့ဆုတောင်းရည်မှန်းချက်အိမ်မက်တွေအတွက်ပြင်းပြတဲ့ဆန္ဒရှိရမယ်ယုံကြည်ရာတရားမှန်ကန်မှန်မှန်ကန်ကန်လည်းရှိရမယ်အလုတ်သုံးပါးကံနဲ့လည်းဒီဇိုင်းမမတ်ပါရမီဖြည့်စည်းနေမယ်ဝရိယဆိုတဲ့ကြိုးပမ်းအားထုတ်မှုဝိမန္တာဆိုတဲ့သိပညာစူးစမ်းဆင်ခြင်နိုင်တဲ့ဆွမ်းရည်တတိပညာလည်းရှိပြီးခိုင်မာတဲ့စိတ်ပြမျက်မှုရှိမှလည်းလူတစ်ယောက်ရဲ့ရည်မှန်းချက်အိမ်မက်တွေပျောက်ဆုံးပြိုကွဲသွားအောင်မင်းချင်ဖြည့်ဆည်းပြစ်နိုင်တဲ့အရာဆိုတာဟာလောကမှာမရှိနိုင်ပါဘူးမြန်မာနိုင်ငံအသားတိုင်းကောင်းမြတ်သောရည်မှန်းချက်အိမ်မက်များယုံကြည်ရာတရားတရားတို့နဲ့ထုံးကားပြီးမြောက်လူရာရောက်နိုင်ကြပါစေယုံကြည်ရာတရားမှန်ရင်ဆုတောင်းနိုင်ကြပါရှင်
အပတ်စဉ်တင်ဆက်နေတဲ့သူယုံကြည်ရာကဏ္ဍအတွေ့ဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရာလေးတွေကိုပါဝင်ဆွေးနွေးပြဖို့ဖိတ်ခေါ်ပါရစေ။ email လိပ်စာ burmese@voanews.com b u r m e s e
voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာကျွန်တော်ပြန်ဆက်သွယ်ပါမယ်
မမိုးဖြူစီစဉ်တက်ဆက်ပေးနေတဲ့သူယုံကြည်ရာစီစဉ်ကိုနားဆင်ကြကြရတာပါရှင်အခုမနက်ဖြန်အင်္ဂါနေ့ညတိုက်ရိုက်လေးလိုက်မှဆွေးနွေးမယ့်အကြောင်းအရာကိုပြောပြဖိတ်ခေါ်ပါရစေရှင်
ရရှိမြတ်ဖျားမြန်မာနိုင်ငံမှာငင်းငယ်ဤတန်တွေငင်းငယ်ဤစကားတွေလွှမ်းပြီးတော့ငင်းငယ်ဤဆွေးနွေးပွဲတွေလုပ်နေတဲ့အချိန်နဲ့မှာပဲမြန်မာနိုင်ငံမြောက်ပိုင်းကကချင်ပြည်နယ်မှာတော့တိုက်ပွဲတွေရပ်မသွားတဲ့အပြင်စစ်ပွဲကြောင့်မလို့ဒုက္ခသည်တွေမှာရေးပေါ်အကူအညီတွေပို့ပို့ပြီးတော့လိုအပ်လာနေပါတယ်။ဒါကြောင့်မလို့ကချင်စစ်ဘာကြောင့်မရနိုင်တာလဲဆိုတဲ့ခေါင်းစဉ်နဲ့လာမယ့်အင်္ဂါနေ့ညဒိုင်းလီလိုက်အစီအစဉ်ဆွေးနွေးသွားဖို့ရှိပါတယ်။ပါဝင်ဆွေးနွေးမိများလို့တဲ့သတင်းရှင်တွေကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကိုပေးပို့ထားမယ်ဆိုရင်ဒိုင်းလီလိုက်အစီအစဉ်လွှင့်ထုတ်တဲ့အချိန်မှာခေါ်ယူမှာဖြစ်ပါတယ်။ဒါမှမဟုတ်ကိုယ့်ရဲ့မိကွန်ကိုယ့်ရဲ့အယူဆတွေကိုစာနဲ့ဖြစ်စီအတန်းဖိုင်နဲ့ဖြစ်စီကြိုတင်ပြဖို့ထားလို့လည်းရပါတယ်။ VOA မြန်မာဝိုင်းရဲ့ဖုန်းနံပါတ်က12923822554ဖြစ်ပါတယ်။ email လိပ်စာကတော့ burmese@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမိမြန်ကြမယ့်သတင်းရှင်တို့ကိုကျေးဇူးပါတယ်ခင
်ဗျာ။မနက်ဖြန်အင်္ဂါနေ့ညတိုက်ရိုက်လေလိုက်မှာပါဝင်ဆွေးနွေးလို့ရင်အချိန်မီဆက်သွယ်နိုင်ကြပါတယ်ရှင်။မနက်ဖြန်ညပိုင်းမှာတော့အခုဒီနေ့ညပိုင်းမှာနားဆင်ကြကြရတဲ့စီးပွားရေးကဏ္ဍနဲ့တုဒ္ဒဆောင်လင်းအမေရိကန်တစ်ဖက်အစီအစဉ်တွေကိုနားဆင်ကြရမှာပါ။လိုင်းဒိုမီတာ24 kHz 12133ညလိုင်းဒိုမီတာ40 kHz 4443ညလိုင်းဒိုမီတာ51 kHz 5809နဲ့ဒုတိယနိုင်ဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေတိုက်ရိုက်ဖမ်းယူနားဆင်နိုင်ပါတယ်။ VOA အမေရိကန်အသံရဲ့တနင်္လာနေ့ညပိုင်းအစီအစဉ်တွေကိုနားဆင်နေကြရတာဖြစ်ပါလိမ့်ရှင်။အခုတင်းလာတဲ့ညပဲထိတ်တန်းရောက်နေတဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုမတ်သိန်ကြီးထိုက်ကပြောပြပေးပါဦးမယ်ရှင
်။ဆီးရီးယားကအမေရိကန်တပ်ဖွဲ့တွေရုပ်သိမ်းရေးသမ္မတဒေါ်နယ်ထရန့်ဘက်ကပိုက်ဖြတ်ထားဆဲဖြစ်တယ်လို့အင်ဂျီရောကပြောဆိုပါတယ်။ဆီးရီးယားမှာအမေရိကန်တပ်တွေဆက်လက်ချထားဖို့သမ္မတထရန့်ကိုစီယုံပြောဆိုထားတယ်ဆိုပြီးပြင်သစ်သမ္မတကပြောဆိုလိုက်ပြီးမှအမေရိကန်သမ္မတအင်ဂျီရောကအခုလိုထုတ်ပြန်တာဖြစ်ပါတယ်။ဆီးရီးယားနိုင်ငံမြို့တော်အနီးကဓာတုလက်နက်သုံးတိုက်ခတ်ခံရတယ်လို့ဆွဆဲခံထားရတဲ့ဒေတာကိုမသွားရောက်နိုင်သေးဘူးလို့ဓာတုလက်နက်သုံးဆွဲမှုစောင့်ကြည့်ရေးနိုင်ငံတကာအဖွဲ့ကြီးကဒီကနေ့ပြောဆိုလိုက်ပါတယ်။အမေရိကန်သမ္မတဒေါ်နယ်ထရန့်ဟာကျင့်ဝတ်ပိုင်းအရာသမ္မတဖြစ်တဲ့သူမဟုတ်သလိုတရားစီရင်ရေးကိုဟန်တာနှောက်ယှက်ခဲ့တဲ့အထောက်အထားတချို့လည်းရှိတဲ့အကြောင်းပြည်တော်စုစုံစမ်းစစ်ဆေးရေးဘျူရို FBI ညွှန်ကြားရေးမှူးဟောင်း James Comey ကပြောကြားလိုက်ပါတယ်။James Comey ရေးသားပြီးဒီသတင်းပတ်ထဲထုတ်ဝေဖို့ရှိတဲ့ A Higher Loyalty Truth Lines and Leadership ဆိုတဲ့စာအုပ်မဖြန့်ချိခင်မနေ့တနင်္ဂနွေနေ့ညကထုတ်လွှင့်တဲ့ ABC ရုပ်သံသတင်းဌာနနဲ့မေးမြန်းခန်းမှာအခုလိုပြောဆိုသွားတာဖြစ်ပါတယ်။ရိုဟင်ဂျာမိသားစုတစ်ခုဌာနီပြန်လည်ဝင်ရောက်လာကြောင်းမြန်မာအစိုးရရဲ့ထုတ်ပြန်ချက်အပေါ်ဘင်္ဂလားဒေ့ရှ်အစိုးရကပေးချလိုက်ပါတယ်။ဘင်္ဂလားဒေ့ရှ်အစိုးရရဲ့ကယ်ဆယ်ရေးနဲ့ဌာနီပြည်ရေးဆိုင်ရာမဟာမင်းကြီးအဘူခလန်ကအဲ့ဒီဌာနီပြန်တယ်ဆိုတဲ့မိသားစုဟာဘင်္ဂလားဒေ့ရှ်ဘက်ကိုနေဆက်ဖြတ်ကျော်ဝင်ရောက်ခဲ့ဘူးခြင်းမရှိကြောင်းပြောဆိုတာပါ။ဒါကဌာနီပြန်တာမဟုတ်ပါဘူး။ဝါရဖြန့်တာလို့လည်းအဘူခလန်က Reuters သတင်းအေဂျင်စီကိုပြောပါတယ်။ဘင်္ဂလားဒေ့ရှ်ပြည်ထရေးဝန်ကြီးကတော့မြန်မာနိုင်ငံရဲ့ကြီးညာချက်ဟာဟာသတက်တက်ဖြစ်တယ်လို့တုံ့ပြန်လိုက်ပါတယ်။
ဧပြီလ16ရက်မဟာတကြံအတက်နေတနင်္လာနေ့ညပိုင်းနောက်ဆုံးရထားတဲ့မြန်မာနဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုမတ်သိန်ကီထိုက်ပြောပြပေးသွားတာပါ။ဒီညအစီအစဉ်ထုတ်လွှင့်ရမှုကမတ်စုမွန်ဖြစ်ပြီးအတန်ဖန်းအင်ဂျင်နီယာကတော့ Boyd Sonya ဖြစ်ပါရဲ့ရှင်။ VOE ကနေအခုအတန်လွှင့်နေတဲ့တနအိစာအစီအစဉ်အစဆုံးကိုအတန်လွှင့်ချိန်ပြီးပြီးချင်းမြန်မာစံတော်ချိန်ည10နာရီကနေ17နာရီထိလိုင်းဒိုမီတာ32 kHz 9303ညနဲ့လိုင်းဒိုမီတာ51 kHz 5885တို့နဲ့ပထမနာရီဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေနားဆင်နိုင်ပါရဲ့ရှင
် This program has come to you from the Voice of America, Washington.